Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်မတ်လ9ရက်ကြာသပတေးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လင်းနေပါပြီ။ဒိုမီတာ1925 32ပြင် VOA website Facebook နဲ့ YouTube တို့ကနေလည်းထုတ်လင်းချိန်အတွင်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြန်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မဆုမြတ်ပါမှာအမေရိကန်အခြေအနေအကြောင်းလွှတ်တော်ကိုတင်ပြမယ်ဒီနိုင်ငံတော်အခြေပြမိန့်ခွန်းကိုသမ္မတဂျိုးဘိုင်ဒန်ဒီကနေ့ညမှာပြောကြားဖို့ရှိပါတယ်။တရုတ်နိုင်ငံအင်အားကြီးလာတာကိုအမေရိကန်ကနှီးမျိုးစုံတုံးပြီးတော့ထိန်းချုပ်ဖို့ကြိုးစားနေတယ်လို့တရုတ်အစိုးရကဆွဆွဲလိုက်ပါတယ်။တခါဒီမြန်မာနိုင်ငံအပါအဝင်ကဘာကြီးငြိမ်းချမ်းစေဖို့အတွက်တရုတ်နိုင်ငံကအကူအညီဆောင်ရွက်ပေးနေပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါမဆူမြတ်မွေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့စီးပွားရေးအပါအဝင်နိုင်ငံတော်အခြေပြမိန့်ခွန်းဝါရှင်တန်စံတော်ချိန်ဒီညမှာပြောဖို့ရှိနေပါတယ်။နောက်ဒီမိန့်ခွန်းနဲ့ပါနေတာနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ပြိုင်နေရမယ့်အခြေအနေပေါ်အမေရိကန်ရောက်မြန်မာတွေကတော့ဘယ်လိုအမြင်ရှိပါလဲ။နောက်မြန်မာဘက်မှာကချင်မှာတော့စစ်ကောင်စီစခန်းများစွာကို KIA ကချင်တပ်ကတပြိုင်နဲ့ထိုးစစ်ဆက်ဆင်လိုက်တာကို KI ကိုပြောခွင့်ရက
ဒီမနေ့6နာရီဝန်းကျင်ကနေဟိုမတင်နာပမောအသလန်တဲ့ကျော်လုံးမှာရှိတဲ့စစ်ကောင်စီတပ်ခန်းတော်တော်များများမှာတပ်ပွဲတွေရှိပါတယ
်အခုလိုသတင်းလွှာတွေအပြီးမှာတော့ကျသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာအစီအစဉ်တွေကိုဇက်တိုင်နာဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးမှာပါခင်ဗျာ
American ပြည်ထောင်စုရဲ့အခြေအနေအကြောင်းဒီလွှတ်တော်ကိုပြောပြမယ်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဒီကနေ့ညမှာသမ္မတပြောကြားဖို့ရှိနေပါတယ်ရွေးကောက်ပွဲပြန်ဝင်ဖို့ရှိနေချိန်မှာသမ္မတအနေနဲ့သူ့အစိုးရလက်ထက်အောင်မြင်မှုတွေကိုလွှတ်တော်နှစ်ရက်ရှိမှာမိန့်ခွန်းပြောတဲ့အခါမှာအဓိကထားပြောကြားမယ်လို့မျှော်လင့်ရပါတယ်တိတိကျကျသဘောထားကွဲနေတဲ့လွှတ်တော်တွင်စီးလုံးမှုရှိစေအောင်ကိတ်အတွက်ဖက်ဒရယ်ဆေးဝါးတွေကိုမူရည်ဆေးလို့တုံးဆွဲနေကြတဲ့ပြဿနာတိုက်ဖျက်ရေးစစ်ပြန်စစ်မှုလှမ်းဟောင်းတွေကိုကူညီပံ့ပိုးရေးလို့ပြည်တွင်းရေးရာဥပဒေချမ်းတွေကိုပူးပေါင်းအတည်ပြုကြဖို့အတွက်ထပ်မံတိုက်တွန်းမယ်လို့လည်းမျှော်လင့်ရပါတယ်။တိုင်းပြည်ရဲ့အခြေခံအဆောက်အုံ၊ကျန်းမာရေးဆောင်ရှောက်မှု၊ဆေးဝါးစရိတ်၊ကျောင်းသားတွေပညာသင်စရိတ်၊ချီးငွေကိစ္စ၊ဒရေသားဖြတ်ကြားခွင့်နဲ့လက်နက်ကိုင်ဆောင်ခွင့်ထိမ့်ချုပ်ရေးစတဲ့အကြောင်းအရာတွေကိုလည်းသမ္မတဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာပြောကြားမယ်လို့ခန့်မှန်းရပါတယ်။သမ္မတတက်တန်ဒုတိယအကြိမ်ဝင်ပြိုင်မဲ့သမ္မတဘိုင်ဒန်အနေနဲ့ဒုတိယတက်တန်ကြရင်ဘာတွေထပ်ပြီးတော့အောင်မြင်အောင်ကြိုးစားသွားမယ်ဆိုတာကိုအသားပေးပြောလိမ့်မယ်လို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်။သမ္မတပြောတဲ့မိန့်ခွန်းအပေါ်ပြန်လည်တုံ့ပြန်တဲ့မိန့်ခွန်းကိုတော့အလဘာမားပြည်နယ်အထွတ်လွတ်တော် Republican အမတ် KD Britt ကပြောကြားမှာဖြစ်ပါတယ်။နိုင်ငံတော်အခြေပြမိန့်ခွန်းနဲ့ပတ်သက်လို့ဒီနောက်ပိုင်းမှာလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။
ဣသရေးနဲ့ဆွေးနွေးနေတဲ့ဟာမတ်စ်အဖွဲ့ကတော့အီဂျစ်ကနေပြန်ထွက်ခွာသွားပြီးရှေ့ဘက်ကြမှာပြန်ဆွေးနွေးမယ်လို့ပြောလိုက်ပါတယ်။ဣသရေးနဲ့ပြစ်ခတ်ရဆဲကိစ္စဆွေးနွေးနေတဲ့အီဂျစ်နိုင်ငံကိုင်ရိုမြို့ကနေသူတို့အဖွဲ့ထွက်ခွာသွားပြီးလို့ဟာမတ်စ်အဖွဲ့ကပြောကြားလိုက်ပြီးဆွေးနွေးပွဲတွေကိုတော့ရှေ့သတင်းတစ်ပတ်အတွင်းပြန်စမယ်လို့ပြောလိုက်တာပါ။သတင်းပတ်6ပတ်ကြာယာယီပြစ်ခတ်ရဆဲပါဝင်ဟာမတ်စ်တို့ထိန်းထားတဲ့ဒဇဂန်တချို့ပြန်လွတ်ပေးရတဲ့ဣသရေးကဖမ်းထားတဲ့ပါလက်စတိုင်းကျဉ်းသားတချို့ပြန်လွတ်ပေးရလို့ပါတဲ့ကိစ္စရပ်တွေကိုအမေရိကန်အီဂျစ်နဲ့ကာတာနိုင်ငံတို့ဂျာဝင်ဆောင်ရွက်ပေးနေမှုနဲ့ဆွေးနွေးညှိနှိုင်းနေကြတဲ့အကြောင်းဟာမတ်စ်အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။ဂါဇာကနေအစ္စရေးတပ်ဖွဲ့တွေအပီးပိုင်ရုပ်သိမ်းပေးရမယ်လို့ဟာမတ်စ်ရဲ့တောင်းဆိုချက်ကိုငြင်းပယ်ထားတဲ့အစ္စရေးဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။မနှစ်အောက်တိုဘာ9ရက်နေ့ကဟာမတ်စ်အဖွဲ့ရဲ့အကြမ်းဖက်ဝင်ရောက်တိုက်ခိုက်မှုကြောင့်အစ္စရေးနိုင်ငံသား1,000လောက်သေဆုံးခဲ့ရပြီးတဲ့နောက်အစ္စရေးကဟာမတ်စ်တို့ရှိရာဂါဇာကမ်းမြောင်ကိုဝရောက်တိုက်ခိုက်နေတာမှာဟာမတ်စ်အဖွဲ့ကိုအမြင့်ပြတ်ချိန်မှမို့ရွေထားကြောင်းအစ္စရေးကပြောထားပါတယ်။အစ္စရေးကိုဝရောက်တိုက်ခိုက်စဉ်ဟာမတ်စ်အဖွဲ့ကလူပေါင်း100လောက်ကိုတစ်စက္ကန့်အဖြစ်ဖမ်းဆီးခေါ်သွားခဲ့တာမှာနောက်ထပ်30လောက်ဟာမတ်စ်လက်ထက်ကျန်နေသေးတယ်လို့ဆိုပါတယ်ခင်ဗျာ
။အီဒန်ပင်လယ်ကွေ့မှာဒီဟူဒီသဘုံတွေပုံထုံးတွေတို့ကတိုက်ခိုက်ခဲ့တဲ့တင်မောပေါ်ကတင်မောသားတွေကိုအိန္ဒိယရေတပ်ကကယ်ဆယ်ခဲ့ပါတယ်။အတက်ကယ်လေရေရဟယင်တွေနဲ့ကယ်တင်ပြီးတော့ဒီအိန္ဒိယရေတပ်ရဲ့တင်မောပေါ်ကိုခေါ်တင်နေတဲ့ရုပ်တံဖိုင်တွေကိုလည်းအိန္ဒိယရေတပ်ကထုတ်ပြန်ပါတယ်။ယေမန်နိုင်ငံတောင်ပိုင်းအေဒန်စိုက်ကန်းနားမှာဒီဘာဘေဒော့စ်အလံလွှင့်တင်ထားတဲ့လိုင်ဘေးရီးယားနိုင်ငံမှတ်ပုံတင်ကုန်တင်တင်မော True Confidence ကိုဟူတီတပုံတွေကမဆိုင်တုံးတွေနဲ့တိုက်ခိုက်ခဲ့တာကြောင့်တင်မောပေါ်မှာလိုက်ပါလာသူတင်မောသား3ယောက်သေဆုံးပြီးတော့4ယောက်ဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရသူ3ယောက်ရဲ့အခြေအနေကလည်းဆိုးရင်ရတယ်လို့ American စစ်တပ်ကပြောပါတယ်။တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ဂျန်နက်တင်မောသားတွေဟာဘေးလွတ်အောင်လို့အသက်ကယ်လှေတွေနဲ့တင်မောကိုဆွန့်ခွာပြေးခဲ့ကြတာဖြစ်ပါတယ်။ဣသရေလကိုတိုက်ခိုက်မှုခံနေရတဲ့ဒီဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းတွေနဲ့အတူတသားတည်းရှိတယ်ဆိုတာပြသတဲ့ပုံအနေနဲ့ယေမန်နိုင်ငံကဟူသီတပုံတွေကအခုလိုနိုင်ငံတကာတင်မောတွေကိုတိုက်ခိုက်နေတာပါဒါပေမဲ့လူသေးသေးတဲ့အထိတိုက်ခိုက်မှုကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်အခုလိုတိုက်ခိုက်မှုတွေကြောင့်အာရှနဲ့ဥရောပကုန်သွယ်ရေးမှအရေးပါတဲ့ပင်လယ်နီကိုတင်မောကုမ္ပဏီတွေရှောင်ပြီးတော့သွားနေကြရပါတယ်ရှင်
ယူကရိန်းကိုစားရုရှားဒေသအုပ်ချုပ်ရေးယုံကိုဘုံခွဲမဲ့ဘယ်လာရုစ်နိုင်ငံသားကိုပစ်သက်လိုက်ပြီလို့ရုရှားဘက်ကပြောလိုက်ပါတယ်။ရုရှားနိုင်ငံမြောက်ပိုင်းကာရီလီယာဒေသကအုပ်ချုပ်ရေးယုံအဆောက်အဦကိုယူကရိန်းအတွက်ဘုံခွဲတိုက်ခတ်ဖို့စူးစင်ခဲ့သူလို့ဆိုတဲ့ဘယ်လာရုစ်နိုင်ငံသားတူကိုပစ်ခတ်သတ်ဖြတ်လိုက်တယ်လို့ရုရှားလုံခြုံရေးတပ်ဖွဲ့ FSB ကဒီနေ့မတ်လ9ရက်နေ့မှာပြောလိုက်တာပါ။အဲ့ဒီလူဟာရုရှားဖင်လန်နိုင်ငံနဲ့ဆက်တဲ့ကီလိုမီတာ250လောက်ဝေးတဲ့အိုလိုနက်စ်မြို့မှာလက်လုဘုံနဲ့ဖောက်ခွဲဖို့ကြံစည်နေတယ်လို့ FSB ကပြောပါတယ်။အဲ့ဒီဝေးလံခေါင်ဖျားတဲ့ဒေသမှာရှိတဲ့အဆောက်အဦနာကိုရုရှားလုံခြုံရေးတပ်ဖွဲ့တွေချီးကပ်သွားပြီးတနက်နဲ့ပြစ်လိုက်တာနောက်မကြာခင်မှာလူတူးကျမ်းမြင်ပေါ်မှာလဲသွားတာတွေပါဝင်တဲ့မှတ်တမ်းဗီဒီယိုကို FSB ကထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့ယူကရိန်းတာဝန်ရှိသူတွေဘက်ကတစုံတရာထုတ်ပေါ်ပြောဆိုတာတော့မရှိသေးပါဘူး။မနေ့ပိုတူးနေ့ကတော့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီနဲ့ဂရိဝန်ကြီးချုပ်ကာရစ်စကော့မတ်ဆိုတက်ကစ်တို့နှစ်ဦးယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာမြို့ခီးစဉ်အဆုံးတတ်ခဲ့ချိန်မှာပဲအနီးဝန်းကျင်မှာကြီးမားတဲ့ပောက်ကွဲတံကိုဆင်ကဲကျလိုက်ရတာပါခင်ဗျာ
ဗီအိုအီအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မတ်လ9ရက်ကြာသပတေးညပိုင်းနိုင်ငံကသတင်းတွေကို VOA မြန်မာပိုင်းကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။မြန်မာနိုင်ငံပါဝင်ကဘာကြီးမှငိမ့်ချမ်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နိုင်ငံကအကူအညီဆောင်ရွက်ပေးနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဟွမ်ဟီကပြောကြားလိုက်ပါတယ်။နိုင်ငံကစီးလုံးမှုရှိရင်းနဲ့ပူပေါင်းဆောင်ရွက်ရေးအတွက်ပြဿနာတွေစိန်ခေါ်မှုတွေကိုကူညီဖြေရှင်းဖို့အတွက်တရုတ်နိုင်ငံကကောင်းလန့်ဆောင်ရွက်နေတယ်လို့ခုလိုပြောကြားခဲ့တာဖြစ်ပါတယ်
။我们促成沙特伊朗历史性和解，斡旋缅北达成停火协议，坚持政治解决。
ဆာဒီအာရေဗျနဲ့အီရန်နိုင်ငံကြားသမိုင်းဝင်ပြည်လဲတင်းမြတ်မှုရရှိအောင်တရုတ်နိုင်ငံကဂျားဝင်ဆောင်ရွက်ပေးခဲ့တယ်လို့မြန်မာနိုင်ငံမြောက်ပိုင်းမှာအပြစ်ခတ်ရပ်ဆိုင်းအောင်လို့ဂျားဝင်ဆေးဆက်ပေးခဲ့ပါတယ်ပြဿနာဖြစ်နေတဲ့ကိစ္စတွေမှာနိုင်ငံရင်းနှီးနဲ့အပြေချဖို့တရုတ်နိုင်ငံကအားပေးဆောင်ရွက်နေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောကြားသွားခဲ့တာပါတရုတ်အချုပ်အခြာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုကာကွယ်သွားမှာဖြစ်ပြီးတော့အနိုင်ကျင့်ဗိုလ်ချုပ်မှုအားလုံးကိုလုံးဝဆန့်ကျင်သွားမယ်လို့လည်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံရဲ့ဝန်ကြီးဝန်ကြီးကပြောသွားပါတယ်ကိုကတအောင်းနဲ့ရခိုင်တပ်တွေပါဝင်တဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ပေါင်းပြီးတော့10-20စစ်ဆင်ရေးကိုပြီးခဲ့တဲ့နှစ်ပိုင်းကပြုလုပ်ခဲ့တာမှာရှမ်းပြည်နယ်မြောက်ပိုင်းတရုတ်နိုင်ငံနေဆက်ဒေသတွေမှာစစ်ပွဲတွေပြင်းထန်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုထိခိုက်ခဲ့တယ်လို့တရုတ်နိုင်ငံသားတွေသေဆုံးမှုရှိခဲ့ပြီးတဲ့နောက်တရုတ်အစိုးရကအပြစ်ခတ်ရဆိုင်ထားအောင်လို့စစ်တပ်နဲ့မြောက်ပိုင်းညီနောင်မဟာမိတ်တပ်တွေကြားမှာညှိနှိုင်းဆောင်ရွက်ပေးခဲ့ပါတယ်။ကိုကနဲ့စစ်တပ်ကြားသဘောတူညီမှုအရရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေလောလောဆယ်ရဆိုင်နေပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာဆက်လက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒါပေမဲ့ဒီကနေ့ကြာသပတေးနေ့မှာပဲကချင်တိုင်းဒေသလက်နက်ကိုင် KIA ကလည်းကချင်ပြည်နယ်ထဲမှာရှိတဲ့စစ်တပ်စခန်းအများအပြားကိုစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။KIA တပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကစစ်စခန်းပေါင်း30ကျော်ကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့စစ်စခန်း4ခုထပ်မံသိမ်းနိုင်ခဲ့တယ်လို့ဒီ NUG ကာကွယ်ရေးဌာနက VOA မြန်မာပိုင်းကိုပြောပါရယ်။ KIA ဘက်ကထိုးစစ်ဆင်တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးရှင်
။တောင်တရုတ်ပင်လယ်တဲ့တရုတ်အတင်းအလုပ်နေတာပေါ့မလေးရှားပြော်လွတ်နေလို့ဝေဖန်တာကိုပယ်ချလိုက်ပါရယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံရဲ့အတင်းထုတ်ဖောက်လုဆောင်လာနေမှုပေါ်မလေးရှားနိုင်ငံကလိုက်လျောလက်ခံပေးလွှင့်အားရောက်နေတယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေကိုမလေးရှားဝန်ကြီးချုပ်ကဒီနေ့ပယ်ချလိုက်တာပါ။သမိုင်းစင်လာနဲ့အညီရောက်တင်ရောက်ထိုက်တဲ့နေရာကိုတရုတ်နိုင်ငံတရဝင်းရောက်လာတဲ့အပေါ်ရန်လိုတဲ့သဘောနဲ့တုံ့ပြန်မဲ့အစားစာနာနားလည်ပေးကြဖို့လိုအပ်ကြောင်းဝန်ကြီးချုပ်အန်ဝါအိဗရာဟင်ကဩစတြေးလျမြို့သားတက္ကသိုလ်မှာပြောတဲ့မေးခွန်းနဲ့ထည့်ပြောခဲ့တာပါ။ဒေတာရင်းမှာပြာမြောက် ဩဇာတက်ရောက်စေတဲ့ကိစ္စရပ်တွေမှာတရုတ်ရဲ့ပြိုင်ပွဲအမေရိကန်ဥဆောင်တဲ့အနောက်အုပ်စုနိုင်ငံတွေဘက်ကယက်တီရင်မလုပ်ချဖို့သူကတိုက်တွန်းခဲ့ပါလေတယ်။ဒေတာထဲမှာပူပေါင်းဆောင်ရွက်မှုတွေရှိလာစေနဲ့စီးပွားရေးပေါင်းစည်းဆောင်ရွက်မှုတွေဖြစ်ပေါ်လာအောင်ဖန်တီးပေးဖို့အမေရိကန်တရုတ်နဲ့တခြားဒေတာတွင်ကအရေးပါတဲ့နိုင်ငံတွေကိုတိုက်တွန်းလှုပ်ဆောင်ကြဖို့ဩစတြေးလျနဲ့မလေးရှားနိုင်ငံတို့မှာအလုံးစုံတာဝန်ရှိကြောင်းလည်းဝန်ကြီးချုပ်အင်ဘရာဟမ်ကထည့်ပြောခဲ့ပါသေးတယ်ခင်ဗျာ။
တရုတ်နိုင်ငံအင်အားကြီးလာတာကိုဒီအမေရိကန်ကဒီနီးမျိုးစုံဖန်တီးပြီးတော့ထိန်းချုပ်ဖို့ကြိုးစားနေတယ်လို့တရုတ်အစိုးရကဆွဆွဲလိုက်ပါတယ်။တရုတ်နဲ့အမေရိကန်ဆက်ဆံရေးဟာသမ္မတရှီဂျင်ပင်နဲ့ဒီသမ္မတဂျိုးဘိုင်ဒန်တို့ပြီးခဲ့တဲ့နိုဝင်ဘာလမှာတွေ့ဆုံပြီးတဲ့နောက်ပိုင်းမှာတိုးတက်လာခဲ့ပေမဲ့အမေရိကန်ကကတိပေးထားတဲ့အတိုင်းမလုပ်ဘူးလို့တရုတ်လွှတ်တော်မှတ်တွေနဲ့နှစ်ဆင်တွေ့ဆုံပွဲအတွင်းမှာနိုင်ငံသားဝန်ကြီးဝန်ကြီးကသတင်းထောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။တကယ်လို့အမေရိကန်ကအပြောတစ်မျိုးအလုပ်တစ်မျိုးလုပ်နေရင်အင်အားကြီးနိုင်ငံတစ်ခုအနေနဲ့ဘယ်မှာယုံကြည်လေးစားမှုရနိုင်ပါမလဲလို့ဆိုပါတယ်။တရုတ်ဆိုတဲ့စကားလုံးကြားလိုက်မှစိတ်ပူပန်နေမယ်ဆိုရင်လေအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်ရဲ့ကိုယ့်ကိုယ်ကိုယုံကြည်စိတ်ကဘာမှလဲလို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကမေးခွန်းထုတ်ခဲ့ပါတယ်။ကိုယ်နိုင်ငံတခုတည်းတာယာဝါပြောစီခြင်းပြီးတော့တခြားနိုင်ငံတွေဖွံ့ဖြိုးတိုးတက်ခွင့်ရှိတာကိုပိတ်ပင်နေမယ်ဆိုရင်နိုင်ငံတကာမျှတမှုဆိုတာလည်းမရှိနိုင်ဘူးလို့သူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သမ္မတဘိုင်ဒန်အစိုးရဟာတန်ခတ်အရေးယူတဲ့စီးရင်တဲ့တရုတ်ကုမ္ပဏီတွေကိုပို့ထည့်သွင်းပြီးတော့တရုတ်စီးပွားရေးအင်အားကြီးလာတာကိုထိန်းချုပ်နိုင်အောင်စူးစမ်းနေတယ်လို့လည်းတရုတ်နိုင်ငံသားဝန်ကြီးကဆွဆွဲပါတယ်။နိုင်ငံတကာနဲ့ပတ်သက်လို့လည်းပါလက်စတိုင်းကိုကုလသမဂ္ဂမှဒင်းပြေအဖွဲ့ဝင်အဖြစ်သတ်မှတ်ဖို့အတွက်ကိုလည်းနိုင်ငံသားဝန်ကြီးဝန်ကြီးကထပ်ပြီးတော့တောင်းဆိုခဲ့ပါတယ်ရှင်။
ဟောင်ကောင်မှာဆက်သွင်းနေတဲ့ကိုလိုနီခေတ်ဖိနေရေးဥပဒေနဲ့အရေးယူတဲ့အမှုတရားရုံးကဒီနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်။ဟောင်ကောင်မှာဥပဒေတွေကိုဝေဖန်တာအစိုးရဆန့်ကျင်ကြေကြော်တာတွေဟာထောင်ချခံနိုင်ရတဲ့ပြစ်မှုဖြစ်ကြောင်းကိုလိုနီခေတ်ကတည်းကအလိုက်ခံတွေကိုနှိမ်နင်းဖို့ပြဋ္ဌာန်းထားတဲ့ဥပဒေနဲ့အရေးယူထားတဲ့အမှုတစ်ခုနဲ့ပတ်သက်လို့ဒီနေ့အယူခံတရားရုံးကဆုံးဖြတ်ချက်ချလိုက်တာပါ။ဟောင်ကောင်ကျွန်းတရုတ်အစိုးရအုပ်ချုပ်မှုအောက်ပြောင်းရောက်ခဲ့တဲ့1998ခုနှစ်နောက်ပိုင်းဒီပုံကံမှုဥပဒေနဲ့ပထမဆုံးအကြိမ်ဒီမိုကရေစီရေးတက်ကြွလို့ရှာသူTam Takchi ထောင်တန်းလာပေါင်း40စီရင်ချက်ချထားတာကိုဟောင်ကောင်ယူကန်တရားရုံးကအတည်ပြုကြောင်းဒီနေ့စီရင်ချက်ချမှတ်လိုက်တာပါ Tam ဟာပုံကံမှုဖြစ်စေတဲ့စကားတွေပြောကြားခဲ့တဲ့မှတ်တမ်းတွေရှိခဲ့ပြီးနောက်ဆွဆွဲချက်၁၁ခုမှာပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့တဲ့အတွက်2022ခုနှစ်ကပြစ်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ The American တန်ရဲ့ Masla 9ရဲ့ Chatta Rinya တတင်းတွေကိုမဆုမြတ်မှုနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးတတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့ American သမ္မတ Joe Biden စီးပွားရေးပါဝင်နိုင်ငံတော်အခြေပြမေကွန်းပြောမယ်အကြောင်းပါ American သမ္မတ Joe Biden ဟာဒီနေ့ American Washington စံတော်ချိန်ည9နာရီမှာနိုင်ငံတော်အခြေပြမေကွန်းပြောကြားဖို့ရှိပြီးနိုင်ငံရဲ့စီးပွားရေးသတိသားဖြတ်ချခွင့်ဆိုင်ရာအခွင့်အရေးလူဝင်မှုကြီးကြပ်ရေး Ukraine စစ်ပွဲနဲ့ Gaza စစ်ပွဲကိစ္စရပ်တွေမှာဘလူကင်တွေ့နေတာကိုပြောဖို့ရှိတယ်လို့မျှော်လင့်ရပါတယ်တစ်ချိန်တည်းမှာပဲဒီလိုအခိုက်အတန့်ကိုသုံးပြီးအသက်80နှစ်ရှိပြီဖြစ်တဲ့သမ္မတအနေနဲ့နောက်တစ်ချိန်တက်တန်ရွေးကောက်ခံရဖို့အတွက်စေရောကိုပါကြံ့ခိုင်နေစေဆိုတာမျိုးပြနိုင်ပါတယ်သမ္မတအင်ဂျီရောကနေ VOA သတင်းတောက် Anita Power People ထတာကိုဘက်ခင်ဖြူထွေးပြောပြပေးပါဦးခင်ဗျာ
ရွေးကောက်ပွဲနှစ်မှာပြောကြားတဲ့နိုင်ငံတော်အခြေပြမိန့်ခွန်းဖြစ်တာမို့သမ္မတဂျိုးဘိုင်ဒန်အနေနဲ့ဒီနှစ်ရွေးကောက်ပွဲမှာသူပြန်လည်အယူခံရအောင်မဲဆန္ဒရှင်တွေစိတ်ဝင်စားတဲ့စီးပွားရေးလူဝင်မှုကြီးကြပ်ရေးကိုယ်ဝန်ဖျက်ချခွင့်ယူကရိန်းစစ်ပွဲထောက်ပံ့ရေးကိစ္စအစ္စရေးဂါဇာရေးစတဲ့အကြောင်းအရာတွေမှာသူဘလို့အကောင်းဆုံးကင်တွယ်ချနိုင်တဲ့အကြောင်းတွေကိုပြောကြားနိုင်မဲ့တနင်္လာမိန့်ခွန်းဖြစ်ပါတယ်။သမ္မတတယောက်အတွက်လွယ်ကူလာတဲ့ခိုက်တံမဟုတ်တလို့သမ္မတဘိုင်ဒန်အတွက်မှာတော့သူ့အသက်အရွယ်ကြောင့်တခြားလုံးကန့်ကွက်ဝေဖန်ခံရတာကလည်းရှိနေတာပါ။လူလူစစ်တမ်းအဖွဲ့တစ်ခုဖြစ်တဲ့ IPSOS က Chris Jackson ကအခုလိုပြောပါတယ
် The American public remains concerned about Biden's age and that is I think
Biden ရဲ့အသက်အရွယ်ကိစ္စကို American ပြည်သူတွေကစိုးရိမ်နေကြတော့ပါပဲဒါကအဓိကစိန်ခေါ်မှုပါရွေးကောက်ပွဲမှာပြန်အရွေးခံရဖို့ဒီကိစ္စကိုသူကြော်ဖြတ်ရမှာပါ
သမ္မတမေကွန်းနဲ့ပတ်သက်လို့အင်မီရောမျိုးသားလုံခြုံရေးအကြံပေးချုံကာဘီကအခုလိုပြောပါတယ်
He's very much looking forward to the opportunity to talk to the American people, to the Congress, and actually, quite frankly,
American သမ္မတတရားဝင်တွေလွန်ခဲ့တဲ့3နှစ်ခွဲကာလအတွင်းသူအောင်မြင်မြင်ဆန်းဆောင်နိုင်ခဲ့တဲ့ယာရီကိုအမေရိကန်ပြည်သူတွေ Congress လွှတ်တော်နဲ့တကဘာလုံးကိုတည်အောင်ကြိုးပမ်းဖို့ရှိပါတယ်။စီးပွားရေးပညာရေးကနေကျန်းမာရေးဆောင်ရှားမှုအလုပ်ကိုင်ခွင့်လန်းနေကောင်းမှုသူဆောင်ရွက်ခဲ့တာတွေအပြင်ကမ္ဘာစင်မြင့်မှာအမေရိကန်ရဲ့ဥဆောင်မှုခန့်ကန်တာပြောင်းလဲရရှိအောင်ဆောင်ရွက်နိုင်ခဲ့တာတွေကိုပြောကြမှာဖြစ်ပါလေ
။လိလာသုံးသက်သူတွေကတော့သမ္မတဘိုင်ဒန်အနေနဲ့ ဘဝရရေးရာတွေကိုအဓိကထားပြောလဲသူ့ရဲ့ပြောဆိုပုံနဲ့ပရိသတ်နဲ့အပြန်အလှန်ထိတွေ့ဆက်ဆံမှုကိုကြည့်ပြီးတုံ့ပြန်ကြမှာဖြစ်တယ်လို့ပြောပါရယ် Texas Tech သူကတမိုင်းပါမောက်ခ Jeremy Suri ကအခုလိုပြောပါရယ
် I think he relishes being in the well of the house and
တမရဟာလွတ်တော်စည်းဝေးတွေမှာရှိရတာကွန်ကရစ်လွတ်တော်အမှတ်တွေနဲ့ရောနောထိတွေ့ရတာကိုသဘောကျတယ်လို့ကျွန်တော်ထင်ပါတယ်သူ့ရဲ့နိုင်ငံတော်ခြေပြမင်းကွန်းအတွေ့အကြုံတချို့ပြန်ကြည့်ရင်သူစကားပြောနေတဲ့အချိန် Republican အမှတ်တွေကသူ့ကိုရရန်ပြပြဝေဖန်တာလောင်ပြောင်တယောကြတဲ့အခါမျိုးတွေမှာသူကရီမောမောနဲ့ခက်ထိတ်ထိတ်ချက်ချင်းထိထိရောက်ရောက်ပြန်တုံ့ပြန်နိုင်ပါတယ
်နိုင်ငံခြားရေးမူဝါဒဆိုင်ရာသုံးသပ်သူတွေကတော့သမ္မတဘိုင်ဒန်အနေနဲ့ဂါဇာပြည်ပကောက်ကိုအလေးထားထည့်သွင်းပြောကြားလိမ့်မယ်လို့ယူဆကြပါတယ်ကစားမဟာမက်ဆက်ဖွဲ့ပြန်ပြီးဆွဲတာခံခဲ့ရဘူးတဲ့အမေရိကန်မိသားစုတချို့ကိုသူ့မိကွန်းတက်ရောက်နားထောင်ဖို့ဖိတ်ကြားထားတာကြောင့်လည်းဖြစ်ပါတယ်။သူတိသနာအဖွဲ့ Wilson Center ကအရှေ့လယ်ပိုင်းဆိုင်ရာညွှန်ကြားရေးမှူး Marissa Kuma ကအခုလိုပြောပါတယ်
။ Previous State of the Unions have tilted a little bit more towards domestic issues.
အရေးနိုင်ငံတော်အခြေပြမိကွန်းတို့ကပြည်ရင်းကိစ္စတွေကိုနည်းနည်းပိုအလေးထားခဲ့ပါတယ်။ပြည်ရင်းအခြေအနေဆိုတာကလည်းနိုင်ငံခြားရေးမူဝါဒတွေစဉ်းစားရမှာအရေးကြီးတယ်လေ။အထူးသဖြင့်အရှိလေပိုင်းပြဿနာလိုကိစ္စပေါ့အခုတစ်ချိန်မှာတော့ဒီကိစ္စကလူတိုင်းကလည်းတွေးနေတော့သမ္မတဘိုင်ဒန်အနေနဲ့ဒါကိုအများကြီးပိုအလေးထားပြောနိုင်ပါတယ
်လူလူစစ်တပ်သမားတွေကတော့ဘိုင်ဒန်အပြင်နောက်တစ်ယောက်ကိုလည်းမဲဆန္ဒရှင်တွေကစောင့်ကြည့်နေတယ်ဆိုတာကိုပြောဆိုကြပါတယ
် Biden then the key thing is showing that he can win the election against Trump that's really the key
Biden တွေကထရန့်ကိုအနိုင်ရပြီးသူပဲပြန်အရွေးခံရအောင်လုပ်ပြနိုင်ဖို့ကအဓိကပါစီးပွားရေးလူဝင်မှုကြီးကြပ်ရေးနဲ့တခြားကိစ္စရက်တွေမှာသူဘလောက်ကောင်းအောင်လုပ်နိုင်တယ်ဆိုတာတွေအားလုံးထက်ကိုထရမ့်ကိုအနိုင်ရဖို့ကအဓိကကြနေပါတယ်
။သမ္မတဘိုင်ဒန်အနေနဲ့ဒါတွေကိုဘလို့ကောင်းကောင်းလုပ်ပြနိုင်မလဲဆိုတာကတော့ဒီကနေ့ညနိုင်ငံတော်အခြေပြမိန့်ခွန်းကိုအရင်စောင့်ကြည့်ရအောင်ပါဖြစ်ပါရဲ့ရှင
်။မက်ကင်စီတွေပြပြပေးခဲ့တာပါ။အခုတော့ဒီသမ္မတဘိုင်ရဲ့ဘိုင်ဒန်ရဲ့မိန့်ခွန်းတဲမှာပဲပါနိုင်တာနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ပြန်ရမယ့်အခြေအနေကိုအမေရိကန်ရောမြန်မာတွေရဲ့အမြင်ပါ။ဒီနေ့ညအမေရိကန်သမ္မတဂျိုးဘိုက်ဒန်ပြောမဲ့ဒီမိကွန်းဟာ2024နိုဝင်ဘာသမ္မတရွေးကောက်ပွဲအတွက်စီးရုံးမဲ့အရေးကြီးတဲ့သတင်းစကားတွေပါနေတယ်လို့သူသမ္မတတာဝန်ဆက်ယူဖို့အသင့်ရှိနေတာကိုပြမယ်မိကွန်းလို့လည်းအမေရိကန်ရောက်မြန်မာနယ်ပွားနိုင်ငံရေးသုံးသပ်သူတွေကမြင်ပါတယ် Republican Party ဘက်ကသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ပြန်လည်ရချေပုံမှာတော့အမြင်သဘောထားကွဲနေပါတယ်ဒီကြောင့်မင်းမြန်ထားတဲ့ဦးသိန်းထိုင်ကိုပြောပြပေးပါဦးခင်ဗျာ
ဆက်သွယ်မင်းမြန်ခွင့်ပေးတာ GLS ကကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ဒီနေ့ညမှာသမ္မတဂျိုးဘိုင်ဒန်နိုင်ငံတော်ခြေပြမိန့်ခွန်း The State of the Union Address ပေးပါလိမ့်မယ်ခင်ဗျဒီလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတွေကသူတို့လက်ထက်အောင်မြင်မှုတွေကိုပြတာပဲဖြစ်ဖြစ်ရှေ့လားလာလေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နိုင်ငံတော်ခြေပြမိန့်ခွန်းတွေပြောလို့ရှိပါတယ်ဒီနိုင်ငံတော်ခြေပြမိန့်ခွန်းကနေဘာလို့မျော်လင့်နိုင်မယ်လို့ကိုယ်လည်းဆက်ကထင်ပါတယ်ခင်ဗျ
ဟိုဒီ state of the union speech ကတော့ပေါ့နော်ကျွန်တော်တို့နှစ်ဆက်နှစ်တိုင်းဒီ american သမ္မတအနေနဲ့ပြောတဲ့ဒီဟို congress မှာသွားပြီးတော့ပြောတဲ့ဒီ speech ဖြစ်ပေမဲ့ဒီနှစ်ကတော့နည်းနည်းလေးတော့ပို့ပြီးတော့ထူးကြမယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီမှာရွေးကောက်ပွဲဟိုရာသီရလည်းရှိလာပြီဆိုတော့လေအဲ့တော့ဒီ state of the union ကတော့ဒီနှစ်မှာဆိုလို့ရှိရင်တော့ကျွန်တော်အမြင်မှာဆိုလို့ရှိရင်ဒီ biden ကနေပေါ့နော်သူ့ရဲ့ဒီ re election campaign ကိုဒီ state of the union နေပြီးတော့ပြန်ပြီးတော့ဖွင့်မယ်လို့ထင်ထားတယ်ပေါ့နော်အဲ့တော့ဟိုလူတွေအနေနဲ့လည်းကျွန်တော်တို့ဟိုအဲ့မျောလင့်ထားလဲဆိုတော့တော်တော်များများပါเนาะဒီဟာကိုဘယ်လိုမျိုးပုံစံမျိုးနဲ့ကြည့်မယ်လို့ကျွန်တော်အနေနဲ့မြင်လဲဆိုတော့ဟိုဘိုင်ဒန်အနေနဲ့ဘာကိုပြောမလဲဆိုတဲ့ဟာထက်ပေါ့เนาะဘိုင်ဒန်အနေနဲ့ဘယ်လိုပုံစံမျိုးအခြေအနေနေထားမှာရှိလဲဆိုတော့သူတို့ပို့ပြီးတော့ကြည့်မယ်ပေါ့เนาะဘာဖြစ်လို့လဲဆိုတော့ဘိုင်ဒန်ကို major criticism အနေနဲ့တခုရှိတာကကြတော့သူ့ရဲ့အသက်ပေါ့เนาะဒီအသက်အရကြီးနေပြီသူတို့အနေနဲ့ဒီသမ္မတရဲ့တာဝန်ကိုကောင်းမွန်စွာထမ်းဆောင်နိုင်ပါမလားဆိုတဲ့ဒီ criticism တွေကဟိုလူတွေကြားထဲမှာလည်းရှိတယ်သူ့ရဲ့ဒီတိုင်ပဲဖြစ်တဲ့ Trump ရဲ့ campaign ကလည်းတောက်လျှောက်ကျွန်တော်တို့ပြောနေရရှိရဲဆိုတော့ Biden အနေနဲ့ဒီ State of the Union ကိုပေါ့เนาะဘယ်လိုမျိုးပုံစံမျိုးနဲ့ပြောမလဲဆိုတော့လည်းလူတွေကစိတ်ဝင်စားကြတယ် context အနေနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့မြင်တာဒီ abortion rights နဲ့ပတ်သက်ပြီးတော့သူ address လုပ်လိမ့်မယ်ကျွန်တော်တို့ဒီ immigration issues တွေပေါ့เนาะအခုလက်ရှိဖြစ်နေတဲ့ဟာတွေကိုသူဟိုဆက်ပြီးတော့ပြောလိမ့်မယ်ပြီးတော့ဒီ American ရဲ့ဒီစီးပွားရေးစနစ်ပြန်ပြီးတော့ဟိုပြန်ပြီးတော့ဟိုလေပတ်လာတာကိုလည်းသူပြန်ပြီးတော့ပြောလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီ infrastructure bill ပေါ့เนาะ Biden အနေနဲ့ဒီ infrastructure bill ကိုသူ့ရဲ့ administration မှာသူ pass လုပ်နိုင်ခဲ့တယ်ဆိုတော့အဲ့ဒါကိုလည်းသူပြန်ပြီးတော့အဓိကထားပြီးပြောမယ်လို့တော့ထင်ပါတယ်ခင်ဗျ
လာမယ့်ဒီ2024အမေရိကန်သမ္မတရွေးကောက်ပွဲဟာ2020ခုနှစ်မှာရှင်ပြိုင်ခဲ့တဲ့ဒေါ်နယ်ထရမ့်နဲ့လက်ရှိသမ္မတဂျိုးဘိုက်ဒန်တို့ပဲပြန်ပြီးတော့ရှင်ပြိုင်တဲ့ပွဲဆိုပြီးတော့လေတချို့ကလည်းအားမလို့အားမရဒါပဲရွေးစရာရှိလာပါတော့ဒီနှစ်ယောက်ရဲ့ပြိုင်ပွဲအပေါ်မှာရော ဒီနေ့ရောက်ပဲပြန်ပြီးတော့ရှင်းပြန်ကြမယ်အချိန်ဒီပုံမှာရောဘယ်လိုသုံးသပ်မိပါလဲခင်ဗျာ
ဟုတ်ဒီနှစ်ယောက်ကတော့ပြန်ပြီးတော့တွေ့ပြဖို့ကတော့အကုန်လုံးသိရတဲ့အတိုင်းပဲလာလာတော့ပုံများတယ်ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်တို့ဒီဟိုစစ်တမ်းတွေကိုကျွန်တော်တို့အခုလက်ရှိလက်တော်ကောက်နေတဲ့စစ်တမ်းတွေကိုပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်လည်းအာဒေါ်နယ်ထရမ့်ကအခုနောက်ပိုင်းဆိုလို့ရှိရင်တချို့နေရာတွေမှာပါပေါ့နော်ဒီဘိုင်ဂျိုးဘိုင်ဒန်ထက်နေနေပို့ပြီးတော့အသာနေရာကိုလည်းကျွန်တော်တို့ဒီစစ်တမ်းတွေမှာတွေ့နေရတယ်အာဒီဟိုတုတေတီတော်တော်များများလည်းပေါ့နော်ဒီဟာကို coin flip election ပုံစံမျိုးလို့အောင်ပြောနေကြတယ်ဘာဖြစ်လို့လဲဆိုတော့ဘယ်ဟာမဆိုဖြစ်သွားနိုင်တယ်ပေါ့နော် margin တွေကလည်းရမ်းကျင်းနေရယ်အထူးသဖြင့်ဟိုဂျိုးဘိုင်ဒန်အနေနဲ့ဆိုလို့ရှိရင်လည်းသူလက်ရှိဒလော်ဒီဂါဇာမှာဖြစ်နေတဲ့အကြောင်းကိစ္စရယ်နဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဒီလူငယ်တွေရဲ့ဒီဟိုမဲတွေပေါ့နော်ပြီးတော့ဒါမှမဟုတ်ပြီးတော့ minorities တွေရဲ့အမဲတွေရာလည်းသူအနေနဲ့ယော့လာမှာကိုကျွန်တော်တို့ဟိုတွေ့ရတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီဂါဇာ issue ကိုပါအောင်မှာဆိုလို့ရှိရင်ဒီတစ်ပြင်လူငယ်အနေနဲ့ဆိုလို့ရှိရင်ဒီဟာကိုလည်းကျေနပ်မှုမရှိကြဘူးပေါ့နော်အဲ့တော့ဒီတချို့စစ်တမ်းတွေမှာဆိုလို့ရှိရင်အရင် election တော့ Biden ကိုပေါ့နော်ဘုတ်လောက်ခဲ့တဲ့လူတွေကဒီခုပြန်ပြီးတော့ဖုတ်ပေးမလားလို့ပြောတဲ့အခါမှာ82ရာခိုင်နှုန်းလောက်ကပဲဖုတ်ပေးပါမယ်ဆိုပြီးတော့ဟိုတွေ့ရတဲ့အချိန်မှာပေါ့နော်ဟို Trump အနေနဲ့ဆိုလို့ရှိရင်တော့ဟိုအရင် election တော့ဖုတ်ပေးခဲ့တဲ့ဒီ voters တွေရဲ့62ရာခိုင်နှုန်းက Trump ကိုပြန်ပြီးတော့ဖုတ်ပေးမယ်ဆိုတာရှိနေမှာ။ဒါပေမဲ့တချို့ဒီ voting polls တွေကပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်လည်းအဲသူတို့နှစ်ယောက်လုံးကျွန်တော်တို့ကပြီးမှာမဟုတ်ဘူး။ဒါပေမဲ့သူတို့နှစ်ယောက်မဟုတ်ရင်ပြီးတော့ကျွန်내ဘယ်သူမဆိုပေါ့နော် third party ကိုပေးမယ်ဆိုရင် voting တွေကလည်းရှိနေတယ်ဆိုတော့ဒါကတော့ခုနကပြောလို့ပဲ coin flip election ပုံစံမျိုးနဲ့တော့ဖြစ်လာနိုင်တဲ့အတွက်ကြောင့်ဒါကတော့ဟိုစောင့်ကြည့်ရမယ့်အခြေအနေအနေထားလို့ပဲကျွန်တော်မြင်ပါတယ်ဗျ။ဟ
ိုဘာပဲဖြစ်ဖြစ်အခြေအနေကဖြစ်သွားနိုင်တဲ့နေသားပေါ့ဗျာနော
်။အ
မေရိကန်ပြည်သူတွေကပဲဆုံးဖြတ်ပေးမယ်လို့ပဲပြောရအဆုံးပြပေးမယ်ရွေးကောက်ပွဲလို့ပဲပြောရမယ်ထင်ပါတယ်။ကျေးဇူးတင်ပါတယ်ခင်ဗျာ။အခုဒီညမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နိုင်ငံတော်ခြေပြမိန့်ခွန်းပြောကြားပါလိမ့်မယ်။ရွေးကောက်ပွဲအတွက်ကြိတ်နဲ့ရှင်ပြိုင်မှုအားပြိုင်နေတဲ့အချိန်မှာပြောကြားတဲ့မိန့်ခွန်းလည်းဖြစ်ပါတယ်ဒီနိုင်ငံတော်ခြေပြမိန့်ခွန်းမှာဘယ်လိုအကြောင်းအရာတွေနဲ့ဘာတွေကိုကျွန်တော်မျှော်လင့်လို့ရမယ်လို့ထင်ပါလဲခင်ဗ
ျကျွန်တော်တို့ကတိတ်မျှော်လင့်ချက်အကြီးမရှိဘူးဆိုတော့ရွေးကောက်ပွဲရှိတဲ့နှစ်မှာဆိုရင်ဒီသမ္မတအဟောင်းကဘာမှတိတ်လို့လို့မရဘူးပြီးတော့များသောအားဖြင့်ဒီရွေးကောက်ပွဲမှာလှုပ်ဖို့အတွက်အတက်ကျသူလှုပ်ဖို့စူးစမ်းတယ်ဆိုရင်လည်းသူကထူးချင်မှထူးမယ်ပေါ့နော်အတက်ကျတိတ်မများဘူးလို့ပြောတယ
်ကယ်လီဖိုးနီးယားရဲ့မဲဆန်ဒါရှင်ဒီဂျားမာရောအဲတမရနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်မှုတွေရှိပါလဲခင်ဗ
ျဒီမှာတော့အရင်ကဒီမိုကရက်ဘက်ကအားတန်းတော့ဗောနော်60ရာခိုင်နှုန်း90ရာခိုင်နှုန်းရှိတယ်ဒါပေမဲ့ကျွန်တော်တို့မျိုးတွေက
ဒီပါတီကိုပဲထောက်ခံကြတယ
်ဟုတ်တယ်ဟိုဒါပေမဲ့ကျွန်တော်တို့မျိုးတွေတော့ဗမာတွေတော့တရုတ်တော်တွေမှာတော့တော်တော်များများဟိုဟာ Republican ကိုလည်းထောက်ခံနေတွေရှိတာပဲမရှိဘူးမဟုတ်ဘူးဗောနော်30ရာခိုင်နှုန်းလိုမျိုးအနည်းရှိတယ်ကျွန်တော်တို့မျိုးတွေမှာလည်းလူတွေအများကြီးရှိတယ်ဗောနော်ဆိုတော့လူပေါ်မှာမူတည်ပြီးတော့မှာတော့ရှိတယ်ဒါပေမဲ့ဒီမှာတော့ကယ်လီဖိုးနီးယားမှာတော့ဒီမိုကရက်ပဲနိုင်မှာပေါ့နော
်အခုဒီပါတီရင်းသမ္မတရွေးကောက်ပွဲတွေစူပါဂျူးစရီဆိုရင်ကယ်လီဖိုးနီးယားလည်းပါတယ်ဒေါ်နယ်ထရမ့်ရဲ့အဲနိုင်သွားတာတွေ့ရပါတယ်ဒေါ်နယ်ထရမ့်ကိုထောက်ခံတဲ့လူတွေကဘယ်လိုအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့ထောက်ခံကြတာလဲ
အဲ့ဒါတော့တစ်ခါကျရင်သူကပေါ့ဗျာနော်ဟိုလူတွေကဒီလိုမျိုးနည်းနည်းစန်တော်ဝါဘာဖြစ်မှန်းမသိတဲ့အချိန်မှာဆိုရင်သူတို့ကကယ်တင်ရှင်ကြီးလိုမျိုးတစ်ခုတီဗီပြပြပြောတဲ့လူကိုအဲ့လိုမျိုးကြိုက်တယ်လို့ပြောကြတယ်ပေါ့နော်ဒါသူကပြောနေရလားဟုတ်လားမဟုတ်လားဆိုတော့သိပြီးတော့မှထည့်ပြီးမစင်ကားတော့ပဲနဲ့သူတို့အဲ့လိုမျိုးအဲ့လိုမျိုးလူမျိုးကိုရှာရဲဆိုတော့အဲ့လိုမျိုးကြိုက်တဲ့ဒပိုင်းကြီးရှိရပေါ့နော်ဒါမှပြီးတော့ Republican တွေဘက်မှာကြောင်များဆိုအဖြစ်ဒီ tax တွေကိုချမယ်လူတွေကပတ်စံအများကြီးရတယ် business တွေကလည်းကောင်းနေပါ냐ဆိုအဲ့လိုမျိုးကြည့်ရဆိုရင်လည်းများဆိုအဖြစ်ပတ်စံရှိတဲ့လူတွေကလည်းအဲ့လိုမျိုးပိုချကြရတယ်ပေါ့နော်ဆိုတော့ကြိုက်တဲ့အချက်တွေကတော့လူများအများကြီးလည်းရှိပါတယ
်အခုရွေးကောက်ပွဲကလည်း2020ရွေးကောက်ပွဲလို့သမ္မတ Joe Biden နဲ့အရင်သမ္မတဟောက်ဒေါ်နယ်ထရမ့်ပဲပြန်ပြီးတော့ပြိုင်တဲ့ပွဲဖြစ်တယ်ဆိုပြီးတော့အားမလို့အားမရပြောတာမျိုးတွေလည်းရှိပါတယ်ပြီးတော့ဒီသမ္မတနှစ်ယောက်သမ္မတနဲ့သမ္မတဟောက်နှစ်ယောက်ပြန်ပြိုင်တဲ့ပွဲပေါ်မှာရောလူတွေရဲ့သုံးသပ်ချက်ဘယ်လိုရှိပါလဲခင်ဗ
ျခေအနေနဲ့ရောသူ့ရဲ့အကျိုးနဲ့အကြောင်းနဲ့အကုန်လုံးဆက်ဆက်ပြီးရောမှာဒီလိုပဲဖြစ်ရမယ့်အချိန်လို့ထင်ပါတယ်အဲကြောင့်မို့ဒီဟာရဲ့တန်တရားလဲနေတယ်လို့ပဲပြန်ပြီးတော့လဲတယ်ဟိုအသက်နေရွယ်နေနဲ့ရောဟိုနိုင်ငံကောင်းဖို့အတွက်ကိုအကုန်လုံးလာလာနေငင်းငင်းနဲ့ပို့ပြီးတော့မှမျောအမြင်ကောင်းမဲ့လူကတော့တက်ဖို့တိတ်ပြီးတော့မှခင်မဟုတ်ဘူးမဟုတ်ဘူးတဲ့အခု technology ရဲ့တိတ်ကိုနားလဲတယ်ဒီကဘာကြီးမှဖြစ်တယ်ပြောင်းလဲနားလဲတယ်အမေရိကဘလို့နေပြီးတော့မှတရုတ်ပြည်နဲ့ရှင်ဘလို့နိုင်ဖို့ပါညာအဲ့လိုမျိုးနားလဲလူအဲ့လိုမျိုးကောင်းကောင်းမွန်မွန်စဉ်းဟိုစဉ်းစားဉဏ်ရှိပြီးတော့မှပုံနာလည်းကောင်းတယ်အဲ့လိုမျိုးငင်းငင်းရွယ်နဲ့တက်ဖို့ပြင်းပြီးရှိတဲ့ခင်တယ
်ကျေးဇူးပါပဲကျေးဇူးတင်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အခြေပြမေကွန်းအပေါ်နဲ့ပြိုင်ဆိုင်နိုင်မှုအပေါ်အမေရိကန်ရောမြန်မာတို့ရဲ့အမြင်ကိုဦးသိမ်းထက်ဦးမေးမြန်းပြောပြပေးခဲ့တာပါအခုတော့မြန်မာနိုင်ငံကချင်ဘက်မှာစစ်ကောင်စီစခန်းများစွာကို KIA ကထိုးစစ်ဆက်ဆင်လိုက်တာပါကချင်ပြည်နယ်ဝိုင်းမော်နယ်မိုးမောင်မြို့နယ်အတွင်းမြကြီးနားဗမော်လမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုဒီမနက်စောစောမှာပဲကချင်လက်မျိုးရိုက်တပ် KIA ကတပြိုင်တည်းထိုးစစ်ဆင်ခဲ့ပါတယ်စစ်ကောင်စီဘက်ကလည်း KIA ဌာနချုပ်လိုက်စာဘက်ကိုလက်လက်ကြီးနဲ့တုံ့ပြန်ပစ်ခတ်တာတွေရှိခဲ့တယ်လို့တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုလေကြောင်းကတိုက်ခိုက်တာတွေရှိနေတယ်လို့ KIA ဘက်ကပြောပါတယ်ဒီတိုက်ပွဲအခြေအနေနောက်ဆုံးအနေအထားကိုရန်ကုန်ကသတင်းပေးပို့ထားတာအခြေခံပြီးကိုစီသူပြောပြပေးပါဦးခင်ဗျာ
2023ခုနှစ်ဇူလိုင်လဇန်ကစတင်ပြီး KIA ဌာနချုပ်လိုက်စာဒေသကိုစစ်ကောင်စီကစစ်အင်အားဖြည့်တင်းပြီးဝိုင်းဘတ်ပိတ်ဆို့ထားခဲ့ရမှာဒီကနေ့မှတော့လိုက်စာအနီးတပ်စခန်းတွေနဲ့ပြည်ကြီးနာဗမော်လမ်းတစ်လျှောက်ကတပ်စခန်းတွေကို KIA ဘက်ကတံပြန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုခုလိုပြောပါတယ
်ဒီမနေ့6နာရီဝန်းကျင်ကနေတိုက်ပွဲတွေရှိပါတယ်ဟိုမကျင်းနာဗမော်တာလန်တကျော်လုံးမှာရှိတဲ့စစ်ကောင်စီတပ်စခန်းတော်တော်များများမှာတိုက်ပွဲတွေရှိပါတယ်နောက်လိုက်စားပဲမလဲဟိုတာကစားပဲကနေပြတဲ့လင်းနေကြီးကြီးဆန်တယ်လဲကြတာရှိပါတယ်ခင်ဗျာလိုက်စားရက်ကွက်ပြတဲ့မှာကျွန်တော်တို့ယူဆတာကတော့ဟိုနောက်ဖို့တောင်ပဲကနေလမ်းပြတာလားမသိဘူးလင်းနေကြီးကြီးကြတယ်လူနေအစ်ကြီးကြီးတယ်နောက်လူဦးတော့အဲဆုံးသွားတာရှိပါတယ်ခင်ဗျာ
ဒီကနေ့မွန်လွဲပိုင်းအထိရရှိတဲ့သတင်းအရလိုက်စားအနီးကစကန်ကြီးတွေမှာတော့တိုက်ပွဲတွေဆက်ဖြစ်ပွားနေပြီးစကန်ကြီးတွေအနီးကကာကင်းစကန်တွေနဲ့စခန်းငယ်တချို့ကိုတင်းယူခဲ့တာရှိကြောင်းအခုလိုဆက်ပြောပါတယ
်အဲ့ဒီခရယာဘုံတို့ဒီဘုံရေဘုံတောင်တို့ပေါ့နော်အပမဒီစခန်းကြီးဒီကိုတော့မသိဘူးချင်တယ်အခုတတိကတော့အဲ့ဒီပတ်ဝန်းကျင်မှာရှိတဲ့တရောရှစ်တန်းကခင်းဒီကိုတော့ရှင်းတယ်လို့တော့ပြောတယ်ဒါမှအတိအစီတော့ဘယ်နှခုတင်းလဲဆိုတာသိချတော့မရသေးဘူးခင်ဗျာဟိုဘုံရေတောင်တို့ခရယာတောင်တို့ဘက်မှာကတော့ jet fighter တွေလာဝေးတယ်ဆိုတာကတော့တတိယပါတယ်ခင်ဗျာ
မိုးမောက်ဒေသခံတူကတော့ဒီကနေ့မနက်မှာမိုးမောက်မြို့နယ်ဒါဆိုင်ကနေဝိုင်းမော်မြို့နယ်အောင်မြေတင့်နယ်ဝိုင်းမော်အထိတိုက်ပွဲတွေဖြစ်ပွားနေကြောင်းပြောပါတယ
်ဒီနေ့6နာရီခွဲကနေဒီဒါဆိုင်ကနေဟိုးဝိုင်းမော်စီဒီမိကနာတလျှောက်ချပြီးတော့ဆရာဒါဆိုင်ကြီးဒီကုန်းလုံးနောင်ကွန်ရင်လန်တော့ဖွေရခိုင်ရဟိုခုပန်ဘုံအောင်မြေတင့်ဝိုင်းမော်ဟိုစီဒီမိကနာလန်တော့ချောက်ရှတ်ชาดิอะกงลุอะกงลุดีเบ้มาชิเดตักอะกงลุดีดีเนี่ย6นายขึ้นมาชาดิตบุยาวะเนี่ยดีนิวติตาเซจิออกมาชาดิตรงเบ้เลยจานองตาแล้วโซเลขอบาดีมาดุงล่ะเจียอะคู่ๆเปลี่ยนลาดิ
กะฉีบีเนี่ยก็คู่นอกสงไดปวยฤเนี่ยปะตะลุสึกกองสีก็ละตะโลตะรินทุบเปลี่ยนท่าราတော့ไม่ตุ่ยได้บ่อูมุมหม่อมญุเนี่ยมิจินาบมอลันตะจ้อชิเจยั่วฤก็တော့กาลั้นอนาจังก็มงลายช้องบักก็เจยั่วฤสีโกติ้งช่องนี่จ้องเลยเปาะบ่าดิဝိုင်းမော်ဒေသခံတူကတော့ဒီကနေ့မနက်၄နာရီခွဲကနေစတင်ပြီးတနက်တန်နဲ့လက်နက်ကြီးတန်တွေကြားရကြောင်းနဲ့အောင်မြေတစ်ကိုတိမ့်လိုက်တယ်လို့သိရကြောင်းပြောပါတယ
်ဒီမနက်ပိုင်းကအဲ့ဒါတနက်တန်တွေပဲကြားနေတယ်ဟိုအောင်မြေတစ်ရဲ့ရှင်းအောင်ပြန်မှာဒီနေ့အဲ့ဒီကြောလုံးမှာခိုက်ခွဲရဖြစ်နေတာပေါ့လက်နက်ကြီးပဲကြားဒီမနက်ကျွန်တော်ကြားလာတာဟို၄နာရီလောက်ကနေကြားတာအခု၈နာရီခွဲလောက်ထိအဲ့လိုမျိုးပဲလက်နက်ကြီးပဲကြားနေတယ်
ဝိုင်းမော်ဘက်ကိုစစ်ရှောင်အချို့ဝင်ရောက်လာတာတွေ့ပေမဲ့လူများပြားလာတာကိုတော့မတွေ့ရကြောင်းနဲ့မြကြီးနားဘက်ကနေစစ်ကောင်စီတပ်ကစစ်ကူကားတချို့လိုက်စာဘက်ကိုသွားတာတွေ့ရကြောင်းပြောပါတယ်ဒေတာရင်းသတင်းမီဒီယာတချို့မှာတော့မြကြီးနားဗမော်လမ်းလျှောက်တိုက်ပွဲပြင်းထန်နေချိန်မှာပဲမြကြီးနားလေတပ်စခန်းနဲ့ဗမော်လေရင်ကွင်းတို့တိုက်ခိုက်ခံရကြောင်းဖော်ပြတာတွေရှိပါတယ်ဒီနေ့နှစ်ဆန်းပိုင်းကစတင်ပြီး KIA ကကချင်ပြည်နယ်အတွင်းမှာစခန်းသိမ်းတိုက်ပွဲတွေဖော်ဆောင်လာတာဖြစ်ပြီးပြည်ကြက်ရက်တွေကတော့ဖားကန့်နဲ့မန်စီမြို့နယ်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်တာတွေရှိခဲ့ရကဒီကနေ့မှာတော့ဌာနချုပ်လိုက်စာအနီးကစစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းတိုက်ခိုက်တာလည်းဖြစ်ပါလားခင်ဗျာ
ကချင်ဘက်မှာအခုလို KIA ကထိုးစစ်ဆက်ဆင်လိုက်တာကိုကိုစီသူပြောပြခဲ့တာပါအခုလို့ကြတာရင်းရသတင်းပေးပို့ချက်တွေပြီးမှာတော့မချာခင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အပါဝင်အပတ်စဉ်ခန္ဓာတွေလာဖို့ရှိသေးတယ်မို့ဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ
join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bemi ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတရားပြုစီစဉ်ပါတယ်ရှင် VOA သတင်းနဲ့ပရိသတ်တွေစီအမြဲဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံကနေမက်စလာ9ရဲ့ကြာသပတေးညအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေလိုင်းဒိုမီတာ1925-32တို့ကနေည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ကြာသပတေးညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းဒေတာသတင်းတောက်တွေရဲ့တိုင်းဒေတာကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့မိုးနဲ့ပို့တက်ဖွဲ့တင်များကောင်းစင်နဲ့သုံးသက်ထားပါတယ်ပို့နယ်မိုးလက်နက်ကင်အဖွဲ့အစည်းဟောင်းတွေဟာစစ်တပ်နယ်လိုက်လျောညီတွေဆက်ဆံနေရတဲ့အတွက်စစ်တပ်ဆန့်ကျင်ရေးအင်အားစုသစ်တွေပို့နယ်မိုးဒေသမှာပေါ်ထွက်လာပုံကိုဥအောင်ခင်ကကြေညာပြီးကိုညံဝဲအောင်နဲ့တူတင်ပြထားပါတယ်ခင်ဗျာ
မိုးနဲ့ပေါ်လက်နဲ့ကင်အဖွဲတွေမှာအဖွဲခွဲတွေခွဲထွက်တဲ့အစီအလာရှိပါတယ်ဒီအားနေချက်ကိုစစ်တပ်ကအမျက်ထုတ်ပြီးလိုသလိုသုံးနေတာကြားလာပါပြီပေါ်နဲ့မိုးဟာလက်နဲ့ကင်ဒေါ်လာရေးသက်တမ်းရှိကြသလိုခွဲထွက်မှုစစ်တပ်နဲ့အပေးအယူလုပ်မှုစတာတွေလည်းများပါတယ်လက်နဲ့ကင်ဘောဝင်မလေးသလိုလက်နဲ့စွန့်ဘောလည်းဝင်မလေးတဲ့အဖွဲတွေဖြစ်ပါတယ်စတင်ဒေါ်လာပုံကံပြီး10နှစ်လောက်ကြာတော့စစ်တပ်နဲ့အပေးအယူလုပ်ပြီးလက်နဲ့စွန့်ကြပါတယ်နေနေနဲ့ငင်းရင်ကြီးလဲလေတာဖြစ်တယ်လို့စစ်တပ်ကဝါရဖြန့်နေရှိပါတယ်။ပိုးနဲ့မွန်ဖွဲ့ရဲ့အားနေချက်ဟာတပ်ဖွဲ့ကွဲပြားပြီးစူးစီးလို့မရတာဖြစ်တယ်လို့သူတေစီကိုဦးကအေယဝတီစာဆောင်မှာသုံးသပ်ထားပါတယ်။ပိုးလက်နဲ့ကင်ပုံကံမှုအားကောင်းတော့မှပိုးပြူနဲ့ပိုးနီဆိုပြီးနှစ်ဖွဲ့ကွဲသွားပါလေ။မွန်ပြည်သူပါတီကလည်းထုံနီ၎င်းပါပဲ။ပိုးဖြူကို PNO ပိုးအမျိုးသားအဖွဲ့ချုပ်လို့လူပြည်များပြီး1997မှာစစ်တပ်လက်အောက်ခံဖြစ်လာပါတယ်။ပိုးနီအဖွဲ့ကတော့1994မှာစစ်တပ်နဲ့အပြစ်ရပါတယ်။ပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ဟာပိုးနီကပောက်ပွားလာတဲ့တပ်ဖွဲ့ဖြစ်ပါတယ
်။2021မှာဆက်အနာသိန်းနာကိုပိုးနဲ့မွန်ပြည်သက်ပါတီတို့ကမဆန့်ကျင်တဲ့အတွက်စစ်ကောင်စီကိုတိုက်ဖြတ်ခြင်းသူတွေဟာလက်နက်ကင်အဖွဲ့အသစ်တီထောင်လာရပါတယ်။လူဦးဒေါ်လာရင်းမှာမွန်လက်နက်ကင်တပ်ဖွဲ့အသစ်16ဖွဲ့ပေါ်ထွက်လာတယ်လို့သူတွေဒီကိုဦးကမှတ်တမ်းတင်ထားပါတယ်။ဒီတပ်ဖွဲ့တွေမှာမွန်တိုင်းသားတွေပါဝင်ပေမဲ့အများစုဟာဒေသလက္ခဏာဆောင်တဲ့ပျောက်ကြားအဖွဲ့တွေဖြစ်ပြီး KNU သို့မဟုတ် NUG နဲ့ချိတ်ဆက်ထားတယ်လို့ဆိုပါတယ်။မွန်ပြည်ကာကွယ်ရေးတပ်ဖွဲ့ MSDF မွန်ပြည်ဒေါ်လာရင်းတပ် MSRF နဲ့မွန်ပြည်လူမျိုးရေးတပ် MLA ကတော့မွန်အမျိုးသားတပ်ဖွဲ့တွေဖြစ်ပါတယ်။မွန်ပြည်သက်ပါတီကမကြသေးမီကခွဲထွက်လာတဲ့စစ်အာဏာရှင်ဆန့်ကျင်ရေးအုပ်စုဟာရှိပြီးသားမွန်တော်လှန်ရေးတပ်ဖွဲ့တွေနဲ့လက်တွဲပြီးစစ်ကောင်စီကိုတိုက်ခိုက်သွားမယ်လို့ဆိုပါတယ်။ဒါပေမဲ့စောင့်ကြည့်ရမယ့်သဘောလည်းရှိပါတယ
်။ PNO ပေါ်အမျိုးသားအဖွဲ့ချုပ်နဲ့ဗမာစစ်တပ်အစင်ပြေတယ်လို့ရေးလိုက်ငားလိုက်ဆက်ဆံနေတာကိုမကျေနပ်တဲ့ပေါ်အမျိုးသားတွေဟာလူဦးတော်လိုင်းကာလမှာလက်နဲ့ကင်တပ်ဖွဲ့တွေကိုဖွဲ့စည်းလာကြပါတယ်။ပို့အပြည်သူကာကွယ်ရေးတပ် PPDF ကို2021စက်တင်ဘာမှာဖွဲ့စည်းပြီးပို့အမျိုးသားကာကွယ်ရေးတပ် PNDF ကို2022ဧပြီလမှာဖွဲ့စည်းတယ်လို့ဆိုပါတယ်။တထုံဖအားပင်လောင်းဒေသမှာပို့ PDF ဟာ KNU တပ်ဖွဲ့တွေကရင်နီတပ်ဖွဲ့တွေနဲ့ပူးတွဲလှုပ်ရှားကြပါတယ်။ပို့ ONDF ကအခြားပြောက်ကြားနဲ့မဟာမိတ်ဖွဲ့ပြီးလှုပ်ရှားပါတယ်။ပို့ PDF တွေရဲ့လှုပ်ရှားမှုအားပုံမူအားကောင်းလာဖို့အလားအလာရှိပါတယ်
။မြောက်ပိုင်းမဟာမိတ်အင်အားစုကတောင်ပိုင်းကဂရင်းနီအင်အားစုကိုလက်နက်ခဲယံထောက်ပံ့ရမှာပို့ဒေသကိုဖျက်ဆီးရပါတယ်။ဒါကိုစစ်တပ်နဲ့ PNO ပို့ပြည်သူစစ်ကဖျက်တော့ဖမ်းဆီးတဲ့အတွက်ဒီလမ်းကြောင်းကိုချုပ်ကင်နိုင်ဖို့ PNLO ပိုးလူမျိုးရေးတက်တဲ့ပူပေါင်းတက်ဖွဲ့တွေဟာစစ်မျက်နှာသစ်ဖွင့်လာရပါတယ်ဒီဒေသမှာရှမ်းတောင်ဒေသ PDF တွေလှုပ်ရှားနေတာမို့စုဖွဲ့မှုတွေလှုပ်လာတဲ့အတွက်စစ်တပ်ကဘုံကျဲတိုက်ခတ်ပါတယ်စီဆိုင်အခြေစိုက်စစ်တပ်မိသားစုတွေတောင်ကြီးကိုရွှေ့ပြောင်းကြရပါတယ်ဒီအတော်အတွင်းစစ်တပ်နဲ့ PNO ပို့ပြည်သူစစ်ရဲ့စခန်းအချို့ကိုပိုးလူမျိုးရေးတက်တဲ့မဟာမိတ်တပ်တွေက တင်ပိုင်နိုင်ခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းအင်အားစုဆက်သွယ်ရမှာပို့အိုဒေသဟာဖြူဟာကျတဲ့စစ်မျက်နှာဖြစ်လာတယ်လို့သူတွေသည်မိုးဆက်ငိမ့်ကဇန်နဝါရီ25ရက်နေ့ထုတ်အေယာဝရီသတင်းမှာတုံ့တက်ထားပါတယ်
။ PNO ပို့အိုပြည်သူ့စစ်နဲ့မွန်ပြည်စစ်ပါတီတွေဟာရှေးဆိုးရနဲ့လိုက်လျောညီတွေဆက်ဆံတဲ့နေရာမှာတင်ရှားတဲ့အတွက်သူတို့ရဲ့တော်လှန်ရေးအစီအလာကိုတတိမထားမိကြတာများပါတယ်။ဝါရဲအဖွဲ့အစည်းတွေဖြစ်ပေနဲ့ခေါင်းဆောင်နိုင်စွမ်းမရှိကြပါဘူး။ပို့အိုအဖွဲ့ဆိုရင်စစ်တပ်လက်အောက်ခံဘဝရောက်သွားတဲ့အထိအစွမ်းအစကင်းမဲ့နေပါလေ။ဒါကြောင့်မွန်နဲ့ပို့အိုမျိုးဆက်တက်တွေပေါ်ထွက်လာတာဖြစ်ပါတယ်။ဒါပေမဲ့အဖွဲ့တို့တွေအမျိုးမျိုးကွဲနေတာဟာအားနည်းချက်ဖြစ်တယ်လို့သူတေတီကိုဦးက2023အေပိဒ3ရက်နေ့ထုတ်အေယာဝတီမှာသုံးသပ်ထားပါတယ်။အခုတော့အပြည့်အခရက်ဆဲထားတဲ့မွန်ပြည်သိပါတီမှာစစ်ကောင်စီစန့်ကျင်ရေးအုပ်စုထွက်ပေါ်လာတဲ့အတွက်စစ်တပ်စန့်ကျင်ရေးမွန်ပြည်စစ်ပါတီခွဲရှိလာပါတယ်။စစ်တပ်စန့်ကျင်ရေးမွန်ပြည်စစ်ပါတီဟာလူဦးတော်လိုင်းအင်အားစုတွေအခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပူးပေါင်းပြီးစစ်ကောင်စီကိုတိုက်မယ်လို့လွန်ခဲ့တဲ့လကကြေညာပါတယ်။ဒီကာလမှာစစ်မှုထမ်းမှုစစ်တပ်ကစီစဉ်တာကိုစန့်ကျင်တဲ့လူငယ်တွေများပြားလာနိုင်တာမို့မွန်လက်နက်ကိုင်လှုပ်ရှားမှုဟာလူဦးတော်လိုင်းရေးမှာကြက်တအားဖြစ်လာနိုင်ပွဲရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
စစ်တပ်နဲ့လိုက်လျောညီတွေဆက်ဆံလာခဲ့တဲ့ပိုးနယ်မွန်အဖွဲ့တွေကနေစစ်တပ်ဆန့်ကျင်ရေးတပ်ဖွဲ့အစ်တွေပေါ်ပေါက်လာတာကိုဥအောင်ခရဲမြမရေးသုံးသချက်မှနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့စစ်မှုထမ်းဥပဒေအောက်လူများစိတ်တရားရတာကိုပြောထားပါတယ်မကြာခင်ကဒီပြည်သူစစ်မှုထမ်းဥပဒေထွက်လာပြီးလူအတိုင်းဝိုင်းထဲမှာစိတ်ဒဏ်ရာသဘောထက်ဆင့်ခံစားလိုက်ရတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဒီစိတ်ဒဏ်ရာအတွက်ဘယ်လိုလက္ခဏာတွေကိုသိထားသင့်ပြီးတော့ဘယ်လိုစကင်တွဲသင့်ပါလဲ။ဒီကြောင်းဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျန်းမာရေးထုကူဆရာဝန်ကြီးဒေါက်တာသတ္ထေးကိုကျွန်တော်ပဲမေးထားတာကိုတဝါကြီးဆန္ဒဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
โอเคทุกผู้เสียวันจีดร.ตะเทခင်ဗျာကျွန်တော်တို့မြန်မာမှာမကြာခင်ထုတ်ပြန်ခဲ့တဲ့စစ်မှုမထမ်းမနေရဥပဒေထွက်လာပြီးအများစုရင်ထိတ်လန့်ကုန်ကြတာမှာစစ်ပညာရဆိုရင်တော့ PTSD လို့အတူကောက်ခေါ်တဲ့စိတ်ဒဏ်ရာကြီးအများမှာဖြစ်တာကိုပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒါကိုဘလို့ kait တွေ့တင်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းโอเคအဲ့ trauma ကြီးอ่ะအဲ့စိတ်ဒဏ်ရာကြီးอ่ะတကယ်သုံးခုနော်ကျွန်တော်တို့အခုပြီးခဲ့တဲ့3လနဲ့မှကြည့်လိုက်ကိုဖြစ်ဖြစ်တုန်းကကျွန်တော်မှတ်မိတယ်အောက်ဆီဂျင်မရလို့အားလုံးပတ်ပြေးပြီးတော့အမျိုးကိုအဆွေတငယ်ချင်းတွေတေးကုန်ကြတာအဲ့ဒီတုန်းကလည်းကျွန်တော်တို့တွေအားလုံးစိတ်ဒဏ်ရာရကြတယ်နံပါတ်1လွန်ခဲ့တဲ့3လကအာနာသိမ်းလိုက်ပြီးတော့မှလမ်းပေါ်ကကလေးတွေကိုချက်ကလေးငှက်ကလေးလို့ပြစ်တော့လေစိတ်ဒဏ်ရာရကြတယ်ပြီးတော့မှလိုက်ဖမ်းတာတွေလည်းရှိသေးတယ်ဟောအခု3နှစ်ပြည့်တော့လေကဲစစ်တဲမင်းအတင်းဝင်ဆိုတော့ဒါ society တစ်ခုလုံးက trauma အကြီးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုကြုံတွေ့ရတော့ဒါ mental health symptom ပေါ့ဒီစိတ်ရဲ့လက္ခဏာတွေစိတ်ကျန်းမာရေးရတော့ဗျာဟို downhill ပဲဗျာတောက်လျှောက်ကျသွားတာလို့ပဲပြောမလား
တကယ်ဟိုတွင်းတဲ့ထဲကိုကျတဲ့သဘောပါဆရာနော
်အဲကျွန်တော်အဲ့တွင်းတဲ့ထဲကိုကျွန်တော်တတ်ပြီးတော့မှအသေးစိတ်ကလေးကျွန်တော်ပြောရရင်တော့ဒါ stress ကတော့စိတ်ပူပန်တော့ရှင်တုံပန်းလုံးဖြစ်မယ်စိတ်တောကတွေဖြစ်မယ်တုံနှွေးနှွေးဖြစ်မယ်လူခန္ဓာကိုယ်မှာလည်းခေါင်းတွေကြိုက်မယ်ဒီဘိုက်နာတို့လူဖြစ်မယ်တဲ့အေးရေးပြက်မယ်မစားနိုင်မတောက်နိုင်မိပါတယ်ဖြစ်မယ်အဲ့ဒါကစိတ်ဖိစီးကြတာနံပါတ်
1ဟုတ်ကဲ့နောက်ရောဆရာကြီ
းအဲ့ဒီလိုစိတ်ဖိစီးရနေပြီးတော့မှကြာလာတဲ့အခါကျတော့ anxiety disorder ဆိုတာတောကယောဂအဲ့ဒါဖြစ်လာမယ်အဲ့ဒီမှာတော့စိတ်ယောဂအဆင့်ဖြစ်သွားပြီအဲ့ဒီတောကတွေကြာလာတဲ့အခါကျတော့ depression ဆိုတာစိတ်တက်ကြာလာပြီးတော့ဒီလိုကိစ္စမျိုးဟာဒီငကုမခံနိုင်တဲ့ကလေးတွေဆိုရင်မဆွဲခင်ရောစစ်တဲ့အဆွဲခံပြီးတဲ့နောက်ပိုင်းမှာတတ်တည်သွားနိုင်တယ်ဗျာဆိုတော့အဲ့ဒါကလည်း clear and present danger ပဲတိတ်ပြီးတော့ရှင်းပြီးတော့လက်တွေ့တွေ့နေရတယ် danger ပဲဗျာ
အန်ဒီရဲ့ကြီးပါဆရာနော
်အန်ဒီရဲ့ကြီးပေါ့အဲ့ဒါဖြစ်မယ်အဲ့ဒီအပြင်ခုနကပြောတဲ့ PTSD ပေါ့ဒီကျွန်တော်တို့ရဲ့မြန်မာဒီလူအဖွဲ့အစည်းကြီးကိုအတင်းအချက်ချင်းချောက်ပြီးတော့မှဖိနှိပ်ပြီးတော့မှဥပဒေချလိုက်တဲ့အတွေ့ဒီ PTSD ပေါ့နော်စိတ်ဒဏ်ရာကြောင့်မို့စိတ်ဖြစ်စီတဲ့ယောဂာတွေပဲကလေးတွေရသွားနိုင်တယ်လူကြီးတွေလည်းရသွားနိုင်တယ်ဆိုတော့ကံမသိရင်တော့တချို့မခံနိုင်တဲ့လူ ကျွန်တော်ပမာရိုးရိုးစကားနဲ့ပြောရရင်တော့တသက်ခအောင်ယူသွားနိုင်တယ်ဆိုတော့တသက်ခအောင်စိတ်ကစင်ကလေးရတယ်ဖြစ်သွားနိုင်တယ်အဲ့ဒီကြတော့ဖြစ်လာရင်တော့အလင်းတင်တယ်လို့ကာဝယ်ရမယ်ကုသရမယ်ဖြည့်ရှင်းရမယ်ဆိုတဲ့အလေးကိုတင်ပြခြင်းလေ
ဟုတ်ကဲ့ဆယ်နောက်တစ်ခုကဒီနေရာမှာဒီအစိုးရလွန်ပြီးတော့ပေါ့နော်တချို့လူငယ်တွေမှာစိတ်ပညာရတာဆရာ panic disorder လို့ခေါ်မှာထင်တယ
်ဟုတ်ကဲ့
ပါမလူတွေကတော့ panic reaction လို့ပြောကြလို့ရှိတာပေါ့နော်အင်္ဂလိပ်မှာတော့
ဟုတ်ကဲ့
ဟောအဲ့ဒီအနေအထားမျိုးပေါ့စွန့်ရလားဆရာ
အေးအဲ့ဒါတွေကတော့တေချာပေါ့ဒီ panic anxiety disorder ပေါ့တေချာပေါ့ဒီစိတ်ချောက်ချပြီးတော့မှတုန်လှုပ်ပြီးတော့ panic တုန်လှုပ်ပြီးတော့စိတ်ပူပန်တဲ့ဟာတွေဖြစ်မှာပဲခင်ဗျအဲ့ဒီမှာခုနကကျွန်တော်တင်ပြသလိုအိပ်ပြက်အစာပြက်ရင်တုံပန်းတုံစိတ်ပူပန်တော့ကနောက်ပြီးတော့မှကတုံကရင်တွေဖြစ်နေတာပေါ့နော်အေးအဲ့ဒါတွေကလူတွေဘလို့ဖြစ်မလဲတော့မသိဘူးထောင်ချီတောင်းချီဖြစ်ဖို့တော့အလားအလာရှိတယ်ဆရာကြီ
းဟုတ်ကဲ့ဆရာအဲ့တော့အခုလိုနေထားမှာဒီကုသမှုပိုင်းမှာဆရာနော်အထောက်အကူပြုနိုင်တာနဲ့ပတ်သက်လို့အထက်ကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းကုသမှုပိုင်းကတော့ပထမဆုံးတင်ပြခြင်းတော့ဒီစာဖတ်တဲ့အထက်မှာ Sherlock Holmes ရဲ့ 3 pipe solution ဆိုတာရှိတယ်ကဘာလဲဆိုတော့ Sherlock Holmes ကပြဿနာတစ်ခုခုကိုတွေ့ပြီးဆိုရင်ဖြည့်ရှင်းဖို့အမှာအဲ့ဒီဆေးတံကို3ကာလောက်3ချိန်လောက်ညှိပြီးတော့စဉ်းစားပြီးတော့မှအပြေရတယ်ဆိုတော့ဘယ်လိုလဲဆိုတော့ဗျာအခုရုပ်ပြက်တော့ခိုးလိုက်မယ်လို့ရုပ်ပြက်တစ်ခါထွက်ပြေးလိုက်မယ်လို့စကိုင်းသွားလိုက်မယ်လို့အေးဟိုလေးစိတ်ကနေသွားလိုက်မယ်လို့ရုပ်ပြက်ကိုမိဘတွေရောကလေးတွေရောအဲ့လိုမဆုံးဖြတ်စေချင်ဘူးဗျာဒီကိစ္စကိုပထမဆုံးအကြံပေးချင်တာကကျွန်တော်တို့ဟုတ်ပြီခေါင်းအေးထားပြီးတော့မှဒီပြဿနာကိုစနစ်တကျချင်းကပ်ကြပါလို့ကျွန်တော်ကလူငယ်တွေရောမိဘတွေရောအကြံပေးခြင်းနဲ့ခင်ဗျာအဲ့လိုချင်းကပ်တဲ့အခါမှာလေကျွန်တော်တို့ဒီစိတ်ပညာပိုင်းဆိုင်ရာမှာဟိုကဘာမှာတော်တော်ကိုတုံးကြတဲ့ကျွန်တော်တို့ problem solving therapy ဆိုတာလေ
ဟုတ်ကဲ့ဒီပြဿနာဖြေရှင်းနည်းလမ်းပါဆရာနော
်မှန်ပါတယ်ခင်ဗျာအဲ့ဒီအကြောင်းလေးလည်းကျွန်တော်ရှင်းပြခြင်းနဲ့ခင
်ဗျာဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့အဲ့ဒီဟာကတော့ကျွန်တော်တို့ဒီပြဿနာကိုအဖြေရှာမဲ့နည်းလမ်းဒါမှမဟုတ်ကုထုံးပေါ့ဆိုတော့အဲ့ဒီနည်းလမ်းကနံပါတ်1လက်တွေ့ကြတယ်နံပါတ်2လူတိုင်းလုပ်နိုင်တယ်နံပါတ်3 effective ဖြစ်ရောက်တယ်အဲ့ဒါကြောင့်မလို့အဲ့ဒါကိုကျွန်တော်ကဟိုပြီးတော့အဲ့မှာ step 4ခုရှိတယ်အဲ့ဒီ step 4ခုကိုတစ်ခုပြီးတစ်ခုကျွန်တော်ရှင်းပြခြင်းလေခင်ဗျာ
ဟုတ်ကဲ့ကြောက်ပါဆရာ
ဟုတ်ကဲ့ပထမအဆုံးကတော့ identify the problem ဆိုတာဒီပြဿနာကိုဟို identify ဆိုတော့ပြဿနာကိုသေသေချာချာကြည့်ပါလို့ပဲကျွန်တော်ကပြောခြင်းနဲ
့ပြဿနာအမျိုးအစားသတ်မှတ်တာပါဆရာနော
်သတ်မှတ်တာပေါ့
ဘလို့ပြဿနာဆိုတာကိုထင်းနေရှားရှားပေါ်လွင်အောင်လို့
မှန်ပါတယ
်ဟုတ်ကဲ့ဆရာ
အဲ့တော့ထင်းနေရှားရှားကတော့ခုနကကျွန်တော်စတော့ဟောပြောသလိုပဲစစ်မှုမထမ်းမနေရဥပဒေကကိုယ့်ရဲ့ပြဿနာကြီးပဲလို့မြင်ပြီးတော့မှအဲ့မှာရပ်မထားဘူးအဲ့ဒီမှာသိတယ်လို့မလုံးနဲ့အဲ့ဒီပြဿနာကိုအတိအကျသိအောင်ကြိုးစားရမယ်အဲ့ဒီပြဿနာကဘာတွေအချက်လက်တွေလဲငါနဲ့ဘလို့ညှိနေသလဲသေးသေးချာချာဒီပြဿနာကိုသေချာကြည့်ရမယ်နားလည်အောင်လုပ်ရမယ်အဲ့ဒါကနံပါတ်1နံပါတ်2ကတော့ကိုယ့်ရဲ့ goal ပေါ့ target ပေါ့ဒီပြဿနာစစ်မှုထမ်းရမယ်ဆိုတဲ့ပြဿနာတွေမှာကိုကညှိသွားပြီဆိုရင်အဲ့ထက်မှာကိုကဘာဖြစ်ချင်တာလဲနော်ရှင်းရှင်းလေးပဲဗျာဒီထဲမှာကိုပါမသွားဘူးပေါ့ကိုကကိုတက်လန်းကိုတခြားလုပ်မယ်ကိုကစစ်သားမှမလုပ်ချင်တာကိုပါမသွားဘူးအဲ့ဒါကကိုယ့်ရဲ့ကြီးရွယ်ချက်ဒီ target ပေါ့နော်ဆိုတော့အဲ့ဒီအနေမှာဆက်သွားရင်နော်ဟုတ်ပြီနံပါတ်3က solution နေတာအဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ဖြည့်ရှင်းနည်းတွေဖြည့်ရှင်းနည်းတွေကိုစဉ်းစားရမယ်ကိုပါမသွားအောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်က run through ကောက်ပြီးတော့ဒီတည့်ရက်နေ့ကိုစဉ်းစားလိုက်တာ၈ခု၉ခုထွက်လာတယ်ဆိုတော့အဲ့ဒါလေးကိုအချိန်ရရင်တော့တင်ပြခြင်းလည်းခင်ဗျ
ဟုတ်ကဲ့ရပါတယ်ဆရာတစ်ခုစီကိုနောက်တစ်ပတ်ဆက်ကြရအောင်ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာကြီ
းကြာခင်ကထုတ်လိုက်တဲ့ပြည်သူစစ်မှုတန်းဥပဒေအရလူများစိတ်တရားရမှုကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနှ ಾಸ င်ကြည့်ရှုခဲ့ရတာပါအခုတခါတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်သတင်းလောပါမိုးမျိုးသမီး10ဦးကျော်စစ်ကောင်စီဖမ်းခံရတာနောက်ရခိုင်ဘက်မှာလည်းအမျိုးသမီးတူအုပ်စုလိုက်မတိန်ချင်းခံရတယ်လို့ဖြစ်စင်နေပါတဲ့စစ်သားတူကထုတ်ပြောလိုက်တာနောက်ချင်းပြည်နယ်ပလောဝမှာအေးရခိုင်တပ်တော်ဘက်ကအားလုံးပါတဲ့အုပ်ချုပ်ရေးခြောက်တော်မှာကိုချင်းအရက်ဘက်ကတုံ့ပြန်တာအပါဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီအစီအစဉ်ကိုတော့ FVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော်ဝိုင်းနသာအဖွဲ့ကပြောပြထားတာကိုတဝါကြီးဆက်နှာစင်ကြည့်ရှုကြပါအောင်ခင်ဗျာ
Thank you. sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su ri ni thain ja de ayat de ta ri ma phit pyet ni de a phit pyet twi ne tan yin da ri ye atan twi ko thain hat tin set tha ra phit ba de
mingla ba shwin juma a mi ba ne set de ta tan yin da tadin naw twi tin set tha de di tabat tan yin tadin lwa ma na sin ya ma ri ga ro mon chang sia ma ti yaw a pa we a myu thami 10 yaw jaw ko sit tak ga pi kae de sin ni ni naw pai ga sa lo phan si twa da di ni a chain thi pyan ma lut te bu lo de ta kan nwe ya pyo ba de rakhain pi min pya ga a myu thami ti yaw ko au su lai ma dain chin kae de lo a ri phit sin ma pa win kae de sit ta ti yaw ga thauk phor pyo su lai ba de tadin lwa ri de ma lo chin pi palawa myu ne ma a long pa win ne au chou yi a si sin nwe ko lou saung pi sat la au chou twa me lo rakhain tat do a a ga pyo su lai de a paw chin ya ဖက်အဖွဲ့တချို့ရဲ့တုံ့ပြန်ချက်တွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောင်မှရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ကျောင်းဆရာမတယောက်အပါအဝင်အမျိုးသမီး10ယောက်ကျော်ကိုစစ်ကောင်စီတပ်ကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ကျောင်းဆရာမနဲ့အမျိုးသမီး10ယောက်ကိုအပစ်ကြေးဝါအခြေစိုက်စစ်ကောင်စီအမြောက်တအမတ318ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးဒီနေ့ဒီချိန်ထိပြန်မလွတ်သေးဘူးလို့ဒေသခံတွေကဆိုပါတယ်။ဖမ်းဆီးခံရတဲ့မွန်အမျိုးသမီးကျောင်းဆရာမဟာမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့ရဲ့ဆွေမျိုးတော်ဆက်သူဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ကမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့ကမွန်ပြည်နယ်မုဒုံမြို့နယ်ကစစ်ကောင်စီတပ်လက်အောက်ခံပြည်သူစစ်ကောင်ဆောင်3ယောက်ကိုဖမ်းပြီးလက်နက်26လက်ကိုပါသိမ်းဆီးခဲ့ပါတယ်။အဲ့ဒီဖြစ်စဉ်နောက်ပိုင်းဒီမွန်ကျောင်းဆရာမနဲ့အမျိုးသမီးတွေဟာဖမ်းဆီးခံလိုက်ရတာလို့ဒေသခံတွေကပြောပါတယ်။
စစ်ကောင်စီတပ်သားတွေဟာရခိုင်ပြည်မင်းပြားကအမျိုးသမီးတယောက်ကိုအုပ်စုလိုက်မရင်းကျင့်ခဲ့တယ်လို့အဲ့ဒီဖြစ်စဉ်မှာပါဝင်ခဲ့တဲ့စစ်သားတယောက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်စစ်ကောင်စီရဲ့တပ်မ22လက်အောက်ခံခမရ205တပ်ရင်းကတပ်ဖွဲ့ဝင်တွေကမင်းပြားမြို့နယ်ငထံပြင်းကြီးရွာသူတဦးကိုအစုလိုက်အပြုံလိုက်မရင်းပြုတ်ကျင့်ပြီးနောက်တပ်ဖြတ်ခဲ့တာဟုတ်မှန်တယ်လို့မရင်းပြုတ်ကျင့်ရမှာပါဝင်ပြီးစစ်သုံးပန်းအဖြစ်ဖမ်းဆီးခံရတဲ့စစ်ကောင်စီတပ်သားတယောက်ကဝန်ခံပြောဆိုလိုက်ပါတယ်ဇန်နဝါရီလ18ရက်မှာတော့အစုလိုက်မရင်းကျင့်မှုကိုကျူးလွန်ခဲ့တာလို့စစ်သုံးပန်းအဖြစ်ဖမ်းဆီးခံလိုက်ရတဲ့တပ်သားကူကူအောင်ကပြောပါတယ်အသက်ခံရတဲ့ထဲမှာမရင်းပြုတ်ကျင့်ခံရတဲ့အမျိုးသမီးနဲ့အတူသူမရဲ့မိခင်လည်းပါဝင်တယ်လို့အေကဆိုပါတယ်
ကချင်လွတ်လပ်ရေးတပ်မတော် GIA ပူပေါင်းတပ်ကတိုက်ခိုက်သိမ်းပိုက်ထားတဲ့ကချင်ပြည်နယ်မန်စီမြို့နယ်ထဲကမကြီတောင်ပြူဟာကုန်းကိုမတ်လ6ရက်နေ့နေ့လယ်12နာရီလောက်မှာစစ်ကောင်စီတပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။တိုက်လေရင်နစီးနဲ့3ချိန်လောက်လာရောက်ပုံကျဲခဲ့တယ်လို့မြေမြင်စစ်ရေးတင်းရင်းမြစ်ကပြောပါတယ်။တိုက်ခိုက်တရားရတာမျိုးတွေတော့မရှိဘူးလို့ဆိုပါတယ်။စစ်ရေးအရာအရေးပါတဲ့မကြီတောင်ပြူဟာကုန်းကိုမတ်လ10ရက်နေ့ကစတင်တိုက်ခိုက်ခဲ့ရမှာ3ရက်နေ့မှအပိတ်တိမ်းပိုက်နိုင်ခဲ့တာဖြစ်ပြီးလက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိခဲ့ပါတယ်
ရခိုင်ပြည်တောင်ကုန်းမြို့နယ်ကဘာဟီရွာနဲ့မှုရွာအကြားမှာမလ6ရက်နေ့မနေ့ပိုင်းကစပြီးရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်မနေ့9နာရီကျော်လောက်မှာတောင်ကုန်းမြို့ကထွက်လာတဲ့စစ်ကောင်စီတပ်ကားတန်းကို AA ကမိုင်းခွဲတိုက်ခိုက်ရာကနေတိုက်ပွဲစတင်ဖြစ်ပွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲကြောင့်ဒေသခံတွေလည်းတင်းရှောင်နေကြရပါတယ်လက်ရှိအချိန်မှာတော့ရခိုင်ပြည်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီတပ်စခန်းအမြောက်များကိုအေကသိမ်းယူထားပါတယ်
ချင်းပြည်နယ်ပလဲဝမြို့နယ်မရာဒီတကချင်းတော်လိုင်းရဲတပ်ဖွဲ့အချင်းချင်းကြားတိုက်ပွဲတွေမှာပါဝင်ပြီးပြရတိုက်ခိုက်ပေးတာမျိုးလုံးဝမရှိဘူးလို့ရခိုင်တပ်တော် AA ကပြောပါတယ်မတ်လ၄ရက်နေ့ကလုတ်တဲ့ရခိုင်တပ်တော် AA ရဲ့သတင်းစာရှင်းလင်းပွဲမှာပြောရေးဆိုခွင့်ရှိသူဦးခိုင်တုခါကပြောပါတယ်စစ်ကောင်စီကိုပုံရံသူအဖြစ်တိုက်ခိုက်နေရတဲ့လက်ရှိအခြေအနေမှာတော်လိုင်းရဲတပ်ဖွဲ့အချင်းချင်းကြားအထူးသဖြင့်တက်ဆိုင်ရာမျိုးနွယ်စုတွေကြားတဲ့ကပဋိပက္ခတိုက်ပွဲတွေကို AA အနေနဲ့လုံးဝအားမပေးဘူးလို့ဦးခိုင်တုခါကပြောပါတယ်မရာဒေသမှာချင်းပြည်အစိုးရကကွယ်ဒီဌာနလက်အောက်က CNA CDF မရာဦးဆောင်တဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့မရာလန်ကာကွယ်ရေးတပ်ဖွဲ့ MDF တို့ဟာပြီးခဲ့တဲ့လ24ရက်နေ့ကလေးကတိုက်ပွဲတွေဖြစ်ပွားနေခဲ့ပြီးအဲ့ဒီတိုက်ပွဲတွေထဲ MDF ဘက်ကနေ AA ကဝင်ရောက်တိုက်ခိုက်ပြီးခဲ့တယ်လို့သတင်းတွေထုတ်ပေါ်ခဲ့တာဖြစ်ပါတယ်
ไต้ปวยรีจองเป็ดซี้ตัวเรมูเมยมิ่วมาดีตาคันรีเนี่ยไม่เปลี่ยนไหนเตะกินเสกเอาสิตับพวยรีกาดีตาคันรีเอตัมบูจีเป็ดซี้รีกูวินยองมวยหน้าอยู่ตัวบีเปลี่ยนเลยยองชาในเรลูดีตาคันรีกาเปียวบาร์เรปีเกเรจันวารีลาสังเกรกามูเมยมิ่วมาเสกเอาสิตันเนี่ยเกียร์เอปีเดียปูปองตัดรีจ้ากาไต้ปวยเรมิวเรกาเองลงง่ายแทมเนี่ยที่ใครเป็ดซี้เข้าบาร์เรเลชี่เชิงที่คาลายาเนคคอนชาวจักกามิวเรมาลูกชาตัวลานีเดียจาวเสบิชาวรีเนี่ยกูมา
ကုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါချင်းပြည်နယ်ပလောဝမြို့နယ်ထဲမှာအလုံးပါဝင်တဲ့အုတ်ချုပ်ရေးအစီအစဉ်တွေလှုပ်ဆောင်ပြီးပလောဝကိုဆက်လက်အုတ်ချုပ်သွားမယ်လို့အေအေကပြောဆိုလိုက်ပါတယ်ပလောဝရဲ့အခြေအနေကဘယ်လိုဖြစ်လာနိုင်မှာတလဲဒီကိစ္စအပေါ်ချင်းရက်ဖက်အဖွဲ့အစည်းတချို့ကဘယ်လိုတုံ့ပြန်ကြတယ်လဲဆိုတာကိုတော့ကိုရောဘက်ကစူးစိထားပါတယ်
ရခိုင်တတအေကသူတို့တင်ပိုက်ထားတဲ့ပလဲဝမြို့နယ်ဒီတာတစ်ခုလုံးလုံချုံကြီးနဲ့ကြီးငင်အေးချမ်းရေးရှိဖို့အုတ်ချုပ်ကြီးလုပ်ငန်းစဉ်တွေပေါ်ဆောင်သွားမယ်လို့မလ၄ရက်နေ့ကလုပ်တဲ့အေအေရဲ့သတင်းစာရှင်းလင်းပွဲမှာအေအေပြောရေးဆိုခွင့်ရှိသူဦးခိုင်တုခကပြောဆိုလိုက်တာဖြစ်ပါတယ်ပလဲဝဒေသရဲ့လုံထုံရေးတင်ငင်ရေးအာမခန့်ရှဲဟင်းဖို့အတွက်ဒီပလဲဝဒေသဆိုယူအယ်လီရဲ့ထ
bang zong ye long khong pho na de phan pro to de re twe a season kaung di swe bi ge de a long du pa wen re au shao re season di na chano ro lou saung lo pho a phait ba de
blaw wa myo yet mi yet pha ri de ka in to re lu myo su data khan ri ko le yakhan tat to ulaaa ye au chou yi ma u bang lou kai cha pho phait kho cha re lo u khan tu kha ka byo ba de blaw wa data ko tu pai ne nga pai ne su bi byo ni cha ra myo the set ana shin le auk ka lwet myauk bi data ye phwin phyu yi ti ngain yi ne lou chou ne anagat ko ti saok phu ka bu bi a yi ji de lu le aa byo yi su khwin shi tu ka byo ba de
shampre lamra ri ko po bri ke Arun Sai Ven Helo, Janone, Akrambru, Pregalova.
A Kulu, Yakan Tato, a Piosukun Shidu, a Belewa, a Yene, Patebi, Piosu, Muopo, Yamananga Lonsaya, Chinzang Damia, Tamaga Ukata, Salang Tang Nanga, Kulu, Dongian, Piosu Bari.
You are Sabina, Pinchong Tang, Ochi, Yandia, Posom, Suehao, Dajinoro, the Chilen, Suacha, Anauda, Chibaso, Gara, Lue, Dajinoro, Macha Pinchin. Dajinoro, Chin, Dona, Yasu Pekale, Daule, Kamam, Ho, so, Yishimaro, Da.
လူလာအပ်တဲ့ပြိပခါရီတာဖြစ်လာမယ်။ရှင်းပြနေပလဲဝမြို့နယ်ရဲ့ကစစ်ကောင်စီပြူဟာတိုက်ရင်တပ်စခန်းအားလုံးကိုရခိုင်တပ်တော်ကတိုက်ခိုက်သိမ်းခဲ့ပြီးနောက်ဇန်နဝါရီလ14ရက်နေ့မှာစစ်ကောင်စီကင်းစင်တဲ့နေမီအဖြစ်ကြီးညာပြီးအပိတ်တ်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။ရခိုင်တပ်တော်အေကပလဲဝမြို့နယ်မှာအုပ်ချုပ်ရေးရန်တရားဖော်ဆောင်ဖို့စတင်လာတာဖြစ်ပြီးပြန်လည်နေရာချထား
ဒီနေ့ကျွန်တော်တို့ရဲ့အဥဆောင်ကျင်းပါတဲ့မြမအရေးသုံးသပ်အဖြစ်ရှာတဲ့ဆွေးနွေးပွဲကနေမြမနိုင်ငံအတွက်လူသားချင်းစာနာမှုထောက်ပံ့ရေးကိစ္စရပ်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့တယောက်ခဲ့တဲ့သူတွေကပြောပါတယ်အသေးစိတ်ကိုတော့ရမေယျစူးစီးထားပါတယ်
လူသားချင်းစာနာထောက်ထားမှုကိုအခြေခံပြီးတော့တန်တမာရေးရလုပ်ငန်းတွေကိုချင်းကလှုပ်ဆောင်တဲ့အခါမှာထောက်ခွာရေးစီစဉ်တွေကိုထိုင်းနဲ့မြန်မာကျက်ချင်းတွေနှစ်ဖွဲ့ပူးပေါင်းဆောင်ရွက်ဖို့ထိုင်းဘက်ကစဉ်းစားချက်တွေရှိတယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျုကအမှုဆောင်တရိုက်တာဦးအောင်သူငင်းကပြောပါတယ်
လူသားချင်းစာနာထောက်ထားမှုကိုအခြေခံပြီးတော့စံတမာရေးလုပ်ငန်းတွေလှုပ်သွားမယ်ဆိုတော့ပုံစံမျိုးနဲ့သူကစပြောလာပါတယ်ခုလသမဂကိင္ကနန်းတွေရဆိုလဲကျွန်တော်တို့စီမှာဒုက္ခတွေတွေကသိမြားနေပြီပြည်တွင်းမှာလဲဒုက္ခရောက်တဲ့သူတွေများပါတယ်ဆိုတော့အဲ့တော့ဒီအနေထားမှာလူသားချင်းစာနာမှုအကူအညီပေးမယ်ပေါ့နော်ထားရဲ့စဉ်းစားချက်ကတော့ထိုင်းနဲ့မြန်မာချက်ချင်းတွေနှစ်ဖွဲ့ပူးပေါင်းဆောင်ရွက်မယ်
လက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာပြည်သူတွေဟာလုံခြုံရေးပြည်ပြမှုတွေစားဝတ်နေရေးအခြေခံလူအချက်တွေနဲ့အခက်အခဲမျိုးမျိုးကြုံနေရတာကြောင့်2024ခုနှစ်မှာလူသားစာနာမှုအကူအညီလိုအပ်နေသူ 18.6 တန်ရှိနေတယ်လို့ကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကသတင်းထုတ်ပြန်ထားပါတယ်။လူသားချင်းစာနာမှုအကူအညီတွေကို
ยิ่งมาเจ๊เจนี่เต้นเนี่ยตัวเราเย็นอ่ะจู่ไม่พี่นายมือลูกท่านรู้ดอกส่วนหนึ่งเว้ยเต้ายาวแค่เดมอมปีเต้ปาร์ตี้พอเราไม่สั่งก็มาดีเว้ยนายเอามาเงี้ยกับพี่ว่าเลยสูนี่เด้นเงี้ยเชนี่ปีกาลากาเสียใจเสียใจตลอดจนรู้ปีตุลุตุเย่ผัวอ่ะแค่ดูการมีสุขผู้บิดาขันใจไหมนั่นก็คือการเนี่ยจะพี่จะปีดอ่ะคุณยี่ปีสั่งยังก็ตาเลยปีลุลุตีเด้ตาก็จะแค่ตีเด็กข้าอย่างเดียวดูตาอันนี้เนี่ยส่วนใหญ่
เนี่ยจะพี่จะพี่ดอลงมาเว้ยผมที่ยาวเด้อที่มีมันเองเจ้าชีเนี่ยเนี่ยเพื่อไปเลือกเด็กใจเย็นจนที่ยาวตลอดอ่ะจู่ว่าพี่ท้องบุลูผมมีจ่าแล้วพอคุณยี่ปีก็ใช่ไหมเสียสุยากามาปูวางเย็นมาเอาเมียนายนามีพี่ตัวไหนเด้อตอนนั้นเราพี่ตัวไหนพี่ชินยี่มาเลยเชื่อไหมตัวไหนมาโก้สุยยี่อะไรลูกว่าตัวไหนก็ต้องตัดไปเลย
ใช่จู่วันจะกลับคุณอ่ะคือมันที่ยังอ่ะสามเอง
พี่เนาะโอ้พี่จะน่าพิเศษสบายบ่เนาะส่วนไอ้เราตะคุกะจันนรุสุยน่ะก็คือมันที่ยังมาเลยมาเอาไม่รู้พี่ไหนเนี่ยเสียสุยาปูวังสังเวียนเลยนั่นก็คือจันนรุที่ตั้งนั้นเราพี่จะน่าอู้ชีกันพี่จะน่าพิเศษยี่มาเลยคือมันที่เรื่องเล่าเรื่องยากไหมบ่เนาะยากบีรอชีสัมดูนั่นแหละพี่ไหนเนี่ยรู้จักไหมท้ายนู่นเด้อมีมาอีสุนีเวมาเด้อ
ไทยนู่นเด้อมาดูเนี่ยตัวมีมาอีอุ้งสางเท่าชาเนี่ยดูด้วยแต่ยังนั้นเล่นในการกางสางนี่เนี่ยเอ็นยูจีไทยแดงกางสางนี่แต่ยาวสุนีเขจาวาเรศอคุสับอิดเรนเจนชกูน่าเส้นใจมาบ้ามุ่งจังเสียมาเดียวบ่าวเอ็มยูตมีเสียวจอกูสิกังสีตะกะพันสีตัวบาร์เรศสิกังสีตะตาเรก้ารักขันจีมีมยากะยูตมีเดียวกูอุ้งสูไลมาเรนจิงเขเรลุทุบปอบเยาสูเขวาเร
ตัวเช่นเรื่องคุณน่าเสียนี่เกิดจากอะไรกันหรอในสัตว์ดีตาใจน่าตื่นเท่าตัวนี้ปัจจุบันจะเป็นยังไงตื่นหรอไม่ที่ป่าเรื่องน่าตื่นแบบสิ่งมาเป็นส่งใจเอามาชวนจะมาอามีบ้างเช่นนี้เนี่ยเป็นเรื่องว่ามาเอ็ดตัดต่อโอเชียนชาติมาโก้เช่นแบบการต้องเจอหน้าป่าวในใจน่าตื่นแล้วก็น่าเสียนจิ้วเขียร์อะไรบ้าง
อากูเลือกเป็นการอะไรพี่มาเราวิวเยจัตวาริญญาสิ่งนี้สมุทรเข็งแต่ที่จริงจริงมันสิ่งนี้มันจะเป็นไปบ้างคุณเนี่ยอเมริกันพี่ดังสุดยอดเช่นเดียวกันลดดอกเดือนจ้าเมตตาเรียนในงานดอกเชียบยาเมงงูที่กินเนี่ยตาจารวิญญามาเปียจ้ามาเปียบาร์เรช่วยกับเว็บยาเว็บโบชินเดจิมาตำราในเนตุสุยาเลทเอาเมมโมรีโกลดดอกเนี่ยเชียมาเปียเรคามาดี แต่มีเยียกิสารีแต่มีเชิงการสาวจะมาสังสรรค์มุสีวาสีเจ้าดาริปัญญาตินสีชิงเวทีดาพิจารณาเนี่ยแต่ในการสังเวทให้ชาวเยสารีเจ้ายาริโกดีอธิการพิจารณาเมลูข้ามยาวาเรตตำราแต่ดันทุกอย่างใจหุ่นใจเมตตำราใบเดียนี้แต่เนี่ยจะมาอีเนี่ยปัตตาลูไม่กวนท่ามุเรชิเดจิมาตุนี่เนี่ยในงานดาวเวนุโกที่ยาวยาวท่านสาวในเนสราเมสนาชิริโกที่ไม่กวนงานนี้อามาขันเจ็บไปพิจารณาเลยเมลูในงานเอกการดีก็ต้องแต่พิจารณาจาวาเร ยามันเองก็บ่าวเองก็พาจีมาดีพ่อเบี้ยวตัวใหญ่ตัวกูเดียวนั่งก็คุณยิ่งสั่งยาเป็นนี่เลยลูกเดียวนั่งก็จ้าวเหงื่อจีหวังยิ่งก็พิจารณาเกี่ยวกับเรื่องนั่งก็ซีลมุชีเนี่ยผู้บ่าวสั่งยาเดียวจะตั้งนาฬิกาของผู้เรียกกูยิ่งพิเศษบ่เดียวนั่งก็การหลังสั่งยาในวันเรื่องลูกตัวก็พิจารณาเกี่ยวกับว่าซาดีอาริบยาเนี่ยอีรันนั่งก็จ้าทำไมเว็บยานเลตเตมยามุชีอย่างเดียวนั่งก็จ้าวเหงื่อสั่งยาเป็นกันเลยลูกยามันเองก็มีเอาไปมาพิจารณา များပြားကိုစတင်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေဘက်ကစစ်စခန်းပေါင်း30ကျော်ကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ပြီးတော့မှစစ်စခန်း4ခုထဲမှာကိုသိမ်းဆည်းနိုင်ခဲ့တယ်လို့ဒီ NUG ကာကွယ်ရေးဌာနက VOA ကိုပြောကြားပါတယ်။ KIA ဘက်ကထိုးစစ်ဆင်တိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။American ပြည်တော်စုနယူးယောက်မြို့ကမြေအောက်ရထားတွေပေါ်မှာဒီအကြမ်းဖက်ရာဇဝတ်မှုတွေများလာတဲ့အတွက်အရန်တပ်ဖွဲ့ဝင်တွေချထားမယ်လို့ပြည်내အုပ်ချုပ်ရေးမှုကကြေညာပါတယ်။လူသုံးများတဲ့ရထားဗူဒါရဲ့အဝင်မှာခီးသွားတွေရဲ့အိတ်တွေမှာလက်နဲ့ပါမပါအလျင်းသက်တယ်လို့စစ်ဆေးပါလို့ဒီနယူးယောက်မြို့တာဝန်ရှိရဲတွေကပြောပါတယ်ရှင်
။ကျေးဇူးပါမစင်မြတ်မကြီး။အခုလိုသတင်းအချင်းချုပ်အပီမှာတော့ VO ရဲ့ချက်သားရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Killer Williams နဲ့ Robert Basil ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်မှာ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေခင်ဗျာ။